Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA အမေရိကန်တန်ခါနေ2018ခုနှစ်အောက်တိုဘာလ13ရက်စနေနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24.50MHz ကနေဖမ်းယူနားဆင်နိုင်ကြသလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာ။ကျွန်တော်ဆက်မိုးပါခင်ဗျာ။အခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါပါ
။ကျွန်တော်ကြောင်လွင်မှာမန်အင်ဂျင်နီယာတူနိုင်ငံတကာသတင်းတွေကိုကြီးညာတော်ဝရှိပါတယ်။ဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတူရကီမှာဖမ်းခံထားရတဲ့အမေရိကန်သင်းအုပ်စရာပြန်လွတ်လာပြီဆိုတဲ့အကြောင်းနောက်တစ်ခါကုလသမဂ္ဂအခွင့်အရေးလူ့ခွင့်ရေးကောင်စီထဲမှာဖိလစ်ပိုင်နိုင်ငံပါဝင်လာတယ်ဆိုတဲ့အကြောင်းနဲ့ကုလသမဂ္ဂတွင်းမှုချုပ်ရဲ့ထူးကိုယ်စားလှယ်နဲ့ဒေါန်ဆန်းစုကြည်တို့တွေ့ဆုံပြီးတော့ရခိုင်ပြည်နယ်အရေးဆွေးနွေးခဲ့ကြတယ်ဆိုတဲ့အကြောင်းတွေကိုကြားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေတင်ဆက်ပြီးနားဆင်ကြရမယ့်သတင်းတော်လေးမှာဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေကပထမဆုံးအတုဒုက္ခသည်တွေကိုပြန်ပြီးတော့တက်ဆံဖို့မြန်မာနိုင်ငံဘက်ကစီစဉ်နေပါပြီ
။တခြားတိုင်းတောက်တာကြီးကျွန်တော်တို့ဆောင်ရွက်ပေးမယ်လို့နောက်ပြီးရင်ဂျာစကားကိုပို့ဆောင်မယ်လို့နောက်ပြီးရင် catch for wife ဆိုပြီးတော့သူတို့ပြန်ဆောင်မယ့်နေရာတွေကိုပို့ပြီးတော့သူတို့ကသူအဲ့မှာရွေးဖြင့်တဲကြီးကျွန်တော်တို့ဆောက်ပေးမယ်သူတို့
အမှန်ဒါကတော့ယူပြန်ကယ်ဝန်ကြီးဒေါက်တာဝင်းမြတ်အေးပြောပြသွားတာဖြစ်ပါတယ်။သတင်းတော်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်။အဲ့ဒါအပြင်မူရစီဝါနှိမ့်နှင်းမှုအတွင်းလူတွေအတေပေါက်များခဲ့တဲ့ဖိလစ်ပိုင်နိုင်ငံကိုကုလလူခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံဖြစ်လာခဲ့တဲ့ဆိုတဲ့အကြောင်းနောက်ပြီးတော့တရုတ်နိုင်ငံပေါ်ထိန်းချုပ်မှုကြိုးဝှက်တဲ့ဂျပန်ရဲ့မူဝါဒအတိအဆရှိတာတွေအပါအဝင်စိတ်ဝင်စားစရာနိုင်ငံတကာသတင်းတော်တွေကိုနားဆင်ကြရမှာပါအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးတော့နောက်ဆုံးတော့နိုင်ငံတကာသတင်းတွေကိုကိုကျော်အောင်လွင်နဲ့မတ်အင်ဂျင်နိုင်တို့ကကြိုးပြပေးကြပါလိမ့်မယ်ခင်ဗျာ
တူရကီနိုင်ငံမှာအမေရိကန်သင်းအုပ်စရာတူဖန်ထန်ဖန်ခံထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့တူရကီနိုင်ငံကြားတန်တမာရေးတင်းမာမှုတွေရှိလာခဲ့တာအခုတော့အဆုံးသတ်သွားပါပြီ။အကြမ်းဖက်မှုတချို့လုပ်မှုတွေနဲ့အေးအေးယူဖန်ဆီးခံထားတဲ့အမေရိကန်သင်းအုပ်စရာအင်ဒရူးဘွန်ဆန်ကိုတူရကီတရားရုံးကနေကြေကျုပ်ကနေပြီးတော့လွှတ်ပေးဖို့မနေ့တုန်းကပဲအမိန့်ထုတ်ပြန်ခဲ့ပါတယ်။သင်းအုပ်စရာအင်ဒရူးဘွန်ဆန်ဟာပြစ်မှုထင်ရှားလို့ရှိရင်ထောင်ဒဏ်35နှစ်ထိကြာခံရဖို့ရှိနေခဲ့တာပါ။သူ့ကိုတူရကီကဒီဆွဆွဲချက်တွေပေါ်မှာအမေရိကန်ကတော့အခြေမြင့်မရှိပဲဆွဆွဲတာလို့ပြောပါတယ်။ဒီကနေ့ပဲဒီတင်းဟုတ်ဆရာအန်ဒရူးဘွန်ဆန်အမေရိကန်ကိုပြန်လာဖို့ရှိပါတယ်တင်းဟုတ်ဆရာဘွန်ဆန်မှာအပြစ်ရှိတယ်လို့တူရကီတရားရုံးကဆုံးဖြတ်ခဲ့ပြီးတော့ထောင်ဒဏ်3နှစ်နဲ့တစ်လချမှတ်ခဲ့ပေမဲ့သူကအဖမ်းခံထားရတာနှစ်နှစ်ရှိခဲ့ပြီမို့ပြန်လွတ်ပေးလိုက်တာပါတရားရုံးမှာ၄ရက်ကြာကြားနာစစ်ဆေးမှုတွေပြုလုပ်ခဲ့ပြီးတော့တရားလိုပြတက်တွေ3ဦးထဲက2ဦးကတော့တင်းဟုတ်ဆရာဘွန်ဆန်ကိုမသိဘူးလို့မနေ့ကထွက်ဆိုခဲ့ပါတယ်တခြားတက်တွေကလည်းသူတို့အရင်ကတရားရုံးမှာထွက်ဆိုချက်တွေအပေါ်မှာတရားရုံးကနားလည်မှုလွဲခဲ့တယ်လို့ပြောကြပါတယ်တေးဥစီယာဘန်ဆာဖန်ခံထားတဲ့ကိစ္စဟာအမေရိကန်နဲ့တူတကီနိုင်ငံကြားဆက်ဆံရေးမှာအဖို့ထိဖြစ်ခဲ့ရတာပါဒီကိစ္စကြောင့်အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့ဩဂုတ်လတုန်းကပဲတူတကီနဲ့ကုန်သွယ်ရေးမှာအခွန်တင်းကျပ်မှုတွေလုပ်ခဲ့ပါတယ်အဲဒါကြောင့်တူတကီရဲ့ငွေကြေးတန်ဖိုးတွေတိတိတသားထိုးကျခဲ့ရပါတယ်အခုလိုတေးဥစီယာဘန်ဆန်ပြန်လွတ်လာတဲ့အတွက်အမေရိကန်နဲ့တူတကီနိုင်ငံကြားဆက်ဆံရေးကပုံမှန်အခြေအနေပြန်ဖြစ်လာမယ်သဘောရှိတယ်လို့တူတကီအကြီးတန်းတန်တမာအဟောင်းတူကပြောပါတယ်
တူရကီနိုင်ငံအစ္စတန်ဘူမြို့ဆော်ရီကောင်စစ်ဝင်ရုံးအတွင်းဆော်ရီသတင်းတောက်ဂျမယ်ကချိုဂီကိုတပ်ပစ်လိုက်တဲ့ဆိုတော့အထောက်အထားတွေပုံမရရှိနေပေမဲ့လည်းဒီလနှောင်းပိုင်းဆော်ရီနိုင်ငံမှာကျင်းပမယ့်နိုင်ငံတကာယင်းနှိမ့်နှံမှုဆိုင်ရာညီလာခံကိုစီစဉ်ထားတဲ့အတိုင်းသူ့အနေနဲ့တက်ရောက်မယ့်အကြောင်းအမေရိကန်ဗန်နာရေးဝန်ကြီးစတက်ဖင်မနျူချင်းကမနေ့ကပြောကြားခဲ့ပါတယ် CNBC ရုပ်သံသတင်းဌာနနဲ့တွေ့ဆုံမေးမြန်းချက်မှာဝင်းကြီးမနူချင်းကသတင်းတောက်အသက်ခံရမှုအတွက်သတင်းအချက်လက်တွေပိုးပြီးရရှိလာမယ်ဆိုရင်အမေရိကန်အစိုးရအနေနဲ့အဲ့ဒီထောက်ထားတွေကိုအလေးထားကြည့်ရှုမှာဖြစ်ပေမဲ့လည်းဆော်ရီမှာကျင်းပမဲ့ဆွေးနွေးပွဲကိုတက်ရောက်မဲ့သူ့အစီအစဉ်ကိုတော့ဖြတ်သိမ်းဖို့မရှိဘူးလို့ဆိုပါတယ်။အလားတူနယူးယောက် Wall Street ကထိပ်တန်းဗန်လုပ်ငန်းရှင်တွေကလည်းဆော်ရီနိုင်ငံမှာကျင်းပမဲ့အနာဂတ်ယင်းကြီးညှို့နှံမှုဆိုင်ရာဥဆောင်မှုညီလာခံကိုတက်ရောက်မှာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းညီလာခံတက်ရောက်မဲ့အစီအစဉ်ကိုဖြတ်သိမ်းတဲ့နိုင်ငံတကာထိပ်တန်းသတင်းမီဒီယာကုမ္ပဏီတွေစီးပွားရေးကုမ္ပဏီတွေရဲ့အကြီးအကဲတွေအရေးအတွက်ကတော့တိုးလာနေပါတယ်။ဒါအပြင်ဆော်ရီနိုင်ငံနဲ့ပူးတွဲလုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းတွေဖြတ်တောက်မှုတွေလည်းရှိလာနေတာပါ။အဲ့ဒီထဲမှာတော့ဒီတိန်နိုင်ငံကဘီလီယံနာတထေးကြီး Richard Branson ဆိုရင်လည်းသူ့ရဲ့ Virgin Group ကုမ္ပဏီအနေနဲ့ဆော်ရီနိုင်ငံမှာရှိနေတဲ့ယင်းနှိမ့်နှံမှုလုပ်ငန်းတွေကိုအဆုံးသတ်ဖို့ရှိကြောင်းတောက်ကြနေကပြောဆိုခဲ့ပါတယ်။နောက်နာမည်ကြီးကုမ္ပဏီတွေဖြစ်တဲ့ AOL, Uber, Vicom Sarari ye chi gare le, sorry ma pilo me yini hyun ne mujina gangu taya mam ho pulu, a titi chinya gavarishin.
Philippinegama lu te pio miare, muye siwa saya name munishin rajao, lunkuye, poesile gane bido, pitting were munishin in the swimele, Kulazamakaya lukuye, gonsi ma, a po winning a pit Philippinegangu, yuche gizavare, muye siwa logane, patta sonne du bound to town a town logu, de ayuntin sisira in Michiwene, tapia kemurijao, Philippine tamra. Rodrigo Duta, Dina Tu Suya Puha, Luque, Loka Dari, Pitin, Shuchamudi, Achiche, Kanyaraba. Tama let them rat to Tadia, Sanchetica, Mui, Kaini, Yangani, Lonjo Mugu Yazide, Philippine, Mui Siwa Petanago, Tiria, Pishin Pidero, Yusa, Dule, Shinidaba. Autobola Sanyaniga, Philippine Nanga, Line, Glamaka, Luque, Gonsi, Powe, Nanga, Pit, Yuche, Kanyara, John Philippine Nanga, Winitanaga, Jinagabare, Glamaka, Powe, The Nangani yet may question Piace yet, they are cousin Namene. They are cousin Namema, they are chosen Namega, Philippine Wu, Toka may big it away. Susan Lang and Geneva Milches like Glenmoka Yoma, Natal Sakugu Nikanavi on the top, Nasata Kuniti, Philippine Ga, Powening a Pit, Bawanamava, Glenmoka, Luke, Cosima, Powen, Liza Kunang and Shibari.
Roman Catholic, Korean, Tadana Mark, Yayakate, Ling Bai Saya, and Nigel Soga Murin, Sunday Nidu, American becomes Washington Chisai. Yahan met Donald Wurre, no trust Sago, Yahaminji Francis Gala can libari, Yahan met Wurre Guru, Ling Bai Saya, Mapoemia, Kesarin, Suswe Cantayare, Washington DC, Gangjo Sierra, Yahan met Theodore McGarrick Niama, Dinit Sambai Mabe, Sato Darwin Petaraba, Dabi Mele, Pennsylvania Pine, Pittsburgh Yuma, Guy O Ponoji Tongoya, Shisa Shiku Nigani, Natal Sachakuni Dream, Darwin Yuzima, Lemai Saya, Nigel Murigu, Gaindue Pishi Murine Batalu, Songzan Sese Murine, Yesangara Tibare, Lungere Nibau Kunese Dream, Galebon the Town Terminegu, Gatalip Ponoji, Donya Joga, Lemai Saya, Nigel Soga Gedi, Piajang Darwin Shiduriga, Dana in the Law, Pon People, Josa Gedal, Pennsylvania Pine, Kondama Deep Wega, Sese Dreshi Gavarish. Pure American than Menepe Mimavala season ago. မနက်6နာရီကနေပြီးတော့9နာရီအထိလိုင်းထုံမီတာ30နှစ်ကီလိုဟတ်စ်ကို33ကလိုင်းထုံမီတာ40ကီလိုဟတ်စ်ခွန်လေးရှိတုံညာလိုင်းထုံမီတာ40ရှိကီလိုဟတ်စ်6.5တုံညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်စ်တင်9ခွန်5ရုပ်ကနေထုတ်လွှင့်ပေးနေပါတယ်မနက်7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကတော့လိုင်းထုံမီတာ20နဲ့9
ပြည်ဝအမေရိကန်တာမြန်မာဘိုင်းကနေပြီးတော့စနေနေ့မနက်ခင်းနိုင်ငံသားတွေနေ့ကိုကျင်းညာနေပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့ကလပ်သမဂ္ဂတွင်မှုချုပ်ရဲ့အထူးကိုယ်စားလှယ်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့မနေ့ကတွေ့ဆုံခဲ့ကြပြီးတော့ရခိုင်ပြည်နယ်ကချင်းနေတွေနဲ့ ပတ်သက်ပြီးတော့ဆွေးနွေးခဲ့တဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံယုံကသတင်းထုတ်ပြန်ပါတယ်။တိုင်းနယ်ခြေတုခတွေရဲ့ရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့သဘောတူညီချက်အရနေရပြန်ရေးအစီအစဉ်နဲ့ပတ်သက်တဲ့ကိစ္စတွေရခိုင်ပြည်နယ်အကြက်တဲကိုဖြစ်ရှင်းတဲ့နေရာမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအခက်အခဲတွေမြန်မာစိုးရနဲ့ကုလသမဂ္ဂတွင်မှုချုပ်ယုံတို့ပူးပေါင်းဆောင် ရေးကော်မရှင်ရဲ့လုပ်ငန်းတွေအပါဝင်ရခိုင်ပြည်နယ်ရေးဆွေးနွေးကြရတယ်လို့မတိမငြိမ်ဖြစ်နေတဲ့အခြေအနေတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးအတွက်ဆောင်ရွက်ချက်တွေကိုလည်းဆွေးနွေးခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂုတ်လကလုံခြုံရေးကင်းစကန်တွေကိုဆင်းနေတက်ခဲ့တဲ့ ARSA အစိုးရအုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကရှင်းနေတဲ့နေရာမှာရင်းညာဒီပေါ်မှာလူခွင့်ချုပ်ပေါင်းမှုတွေဆွေးရွာကျူးလွန်ခဲ့တယ်လို့ဒီကုလသမဂ္ဂပါဝင်နိုင်ငံကတိုင်ဝမ်ကဆွဆွဲနေပါတယ်မြန်မာအစိုးရကတော့ရိုညာဆိုတဲ့အမည်ကိုတရားဝင်လက်ခံခြင်းမရှိပါဘူး
ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းနီးပါးကိုပြန်ပြီးလက်ခံမဲ့မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအစီအစဉ်အရပထမဆုံးအထုပ်ဖြစ်တဲ့ဒုက္ခသည်6000ကိုပြန်ပို့ဖို့စဉ်သစ်ဖြစ်နေကြောင်းဗုဒ္ဓဘုနေ့ကဘင်္ဂလားဒေ့ရှ်ဘက်ကကြေညာပြီးတဲ့နောက်မှာတော့မြန်မာအစိုးရဘက်ကလည်းသူတို့ကိုလက်ခံဖို့အသင့်ဖြစ်နေကြောင်းပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးက VOE ကိုတောက်ကြံနေကပြောပါတယ်ဒုက္ခသည်တွေရဲ့နာမည်တွေနဲ့နေထိုင်တဲ့ရွာတွေကိုက်ညီမှုရှိမရှိမြန်မာအစိုးရကိုမေးထားကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးAbdul Hassan Mohammed Ali ကအောက်တိုဘာလ9ရက်နေ့ကဓာကာမြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ VOA ကမေးမြန်းရမှာတော့သူ့အနေနဲ့တိတိကျကျမသိရသေးကြောင်းဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်။မြန်မာအစိုးရဘက်ကလက်ခံမဲ့အစီအစဉ်ကိုတော့အသေးစိတ်ကိုတော့အခုချိန်တည်းအတိအကျမသိရသေးပါဘူး။မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံပူးတွဲအလို့အဖွဲ့ဆွေးနွေးပွဲကိုတော့အောက်တိုဘာလ28ရက်နေ့မှာကျင်းပမယ်အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကပြောပါရယ်
။ American ပြည်တော်စုတောင်ပိုင်း Florida ပြည်နယ်မှာဗုဒ္ဓဖူးနေ့ကဝင်ရောက်တိုက်ခတ်ခဲ့တဲ့ Hurricane Michael ကြောင့်သေဆုံးရသူအေးဟာတောက်ကြံနေမှာ16ဦးထိရှိလာခဲ့ပါရယ်။ပြင်းအားအဆင့်4နဲ့တိုက်ခတ်ခဲ့တဲ့မုန်တိုင်းဟာတနအီကိုမိုင်150ကျော်ရှိကြတာကြောင့်ထိခိုက်ပျက်စီးမှုတွေလည်းကြီးကြီးမားမားရှိခဲ့ပါတယ်။ကြိုတင်သတိပေးချက်တွေလုံခြုံတဲ့နေရာတွေကိုကြိုတင်ရွှေ့ပြောင်းမှုတွေရှိထားလို့လူသေဆုံးမှုတော့နည်းတယ်လို့ဆိုရမှာပါ။အရေးပေါ်ကူညီကယ်ဆယ်ရေးလုပ်သားတွေကတော့မုန်တိုင်းဝင်ငွေခဲ့လို့ပျက်စီးခဲ့တဲ့နေရာတွေမှာရှင်းလင်းမှုတွေပျော်ဆုံးသူကိုရှာဖွေမှုတွေကိုအပူပြင်းလုပ်နေကြပါတယ်။ Hurricane မုန်တိုင်း Michael ဟာနောက်ပိုင်းမှာအပူပိုင်းမုန်တိုင်းအဖြစ်အားပြော့သွားခဲ့တယ်ဆိုပေမဲ့ Florida ပြည်နယ်တစ်ဝိုက်မှာဝင်ဘူးတဲ့ဒီမုန်တိုင်းတွေထဲမှာတော့အားအပြင်းဆုံးပါမက္ကဆီကိုဘီချ်မြို့နဲ့ပနမာစီးတီးမြို့တွေအပါဝင်ကမ်းခြေဒေသတွေမှာတော့မုန်တိုင်းတန်ကြောင်ပျက်စီးမှုတွေကအကြီးအကျယ်ကျန်ရစ်ခဲ့ပါတယ
်။တော်ရိုင်းတိရိစ္ဆာန်တွေကိုတက်ဖြတ်ပြီးတရားမဝင်ရောင်းချစီးပွားရှာမှုကိုပူပေါင်းနှိမ်နင်းကြဖို့အမေရိကန်ပြည်ထောင်စုအပါဝင်အခြားဒါဇင်နဲ့ချီရှိတဲ့နိုင်ငံတွေတညီတညွတ်တဲ့ကတိပြုခဲ့ကြပါတယ်။ဗြိတိန်နိုင်ငံမှာဗြိတိန်နိုင်ငံလန်ဒန်မှာမနေ့တောက်ကြနေ့ထိ2ရက်ကြာကျင်းပခဲ့တဲ့တော်ရိုင်းတရိတ်ဆန်ကာကွယ်ရေးဆိုင်ရာနိုင်ငံတကာညီလာခံမှာအဲ့ဒီလိုကတိပြုခဲ့ကြတာဖြစ်တယ်လို့တော်ရိုင်းတရိတ်ဆန်တွေကိုတရားမဝင်ရောင်းချမှုဟာပြင်းထန်ပြီးအစီအစဉ်တကျကျူးလွန်တဲ့ယာစွေးမှုဖြစ်အရေးယူဖို့လည်းတက်ရောက်လာတဲ့နိုင်ငံတွေကသဘောတူညီခဲ့ကြပါတယ်။စင်စွဲတွေကြံ့ကြိုတွေကြားရိုးတွေစတဲ့ရှားပါတဲ့တော်ရိုင်းတရိတ်ဆန်တွေကိုတက်ပြက်ရောင်းဝယ်မှုတန်ဖိုးတစ်နှစ်ကိုခန့်မှန်းချီအမေရိကန်ဒေါ်လာ18ဘီလီယံရှိနေတဲ့အပြင်ယာနဲ့ချီတဲ့မျိုးစိတ်တွေပျောက်ွယ်ဖို့အန်ဒီယေကိုလည်းတွန်းပို့နေတာပါ။ဒါပေမဲ့လည်းနိုင်ငံအတော်များများမှာတော်ရိုင်းတရိတ်ဆန်တွေတရားမဝင်ရောင်းဝယ်မှုကိုတားဆီးနိုင်ရေးရဲတပ်ဖွဲ့တွေပါဝင်ဥပဒေစိုးမိုးရေးလုပ်နိုင်တဲ့အဖွဲ့တွေနှေးပါနေတယ်ဆိုတာကိုယ်တိုင်သဘာဝပတ်ဝန်းကျင်ချစ်မြတ်နိုးသူဗြိတိန်အင်ရှေ့မင်းသားဝီလျံကညီလာခံအတွင်းမိန့်ခွန်းပြောကြရမှာထည့်သွင်းပြောဆိုခဲ့ပါတယ်ရှင
်တရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုခုကြောင်လွှဲနဲ့မတ်အင်ဂျင်နယ်ကပြောပြပေးခဲ့တာဖြစ်ပါတယ်အခုကတော့သတင်းဆောင်မတွေထုတ်လင်းတော့မှာမို့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုနားဆင်အောင်ပါရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ခွာခိုလုံရတဲ့ဒုက္ခသည်9သိန်းနီးပါးနဲ့ပထမအဦးဆုံးအထုပ်အနေနဲ့ဒုက္ခသည်6000ကိုမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်နေပြီလို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကမနေ့ကပြောဆိုခဲ့ပြီးတဲ့နောက်မြန်မာနိုင်ငံဘက်ကလည်းပြန်လည်လက်ခံမှုအစဉ်သင့်ပြင်ထားတဲ့အကြောင်းလူမှုဝန်ထမ်းကေဇေးင်းနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဖြစ်တဲ့ဒေါက်တာဝင်းမြတ်အေးက VOA ကိုပြောဆိုပါတယ် VOA သတင်းတော့မတ်မီခါရဲ့သတင်းလောကိုနားဆင်ပါခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကပထမဆုံးအတုပ်အနေနဲ့လူဦးရေ6000ကိုပြန်ပို့ဖို့စီစဉ်နေတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဒူဟက်ဆန်မမုတ်အလီကအောက်တိုဘာ9ရက်နေ့ကဓက္ကာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။ဒုက္ခသည်တွေရဲ့နာမည်တွေနဲ့နေထိုင်တဲ့ရွာတွေကိုက်ညီမှုရှိမရှိမြန်မာအစိုးရဘက်ကမေးထားတယ်လို့လည်းသူကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်သွားတဲ့ဒုက္ခသည်တွေနေရက်ပြန်လာရေးမှာနှောင့်နှေးကြန့်ကြောင်မြန်မာနိုင်ငံဘက်ကစနစ်တကျလှုပ်ဆောင်နေတယ်လို့ဆွဆွဲချက်တွေထွက်ပေါ်ခဲ့ပြီးတိတ်မကြခင်အခုလိုဒုက္ခသည်6000ပြန်ပို့မယ်ဆိုတဲ့ဘင်္ဂလားဒေ့ရှ်ဘက်ကပြောဆိုတမ်းတွေထွက်ပေါ်လာတာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းဒုက္ခသည်ပြန်လည်နေရာချထားရေးဆိုင်ရာကော်မတီ UEHRD ရဲ့ဒုဥက္ကဋ္ဌလည်းဖြစ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဝင်းမြတ်အေးကတော့အခုထိတော့ဒီကိစ္စနဲ့ပတ်သက်လို့တိတိကျကျအတည်ပြုချက်မရသေးဘူးလို့ဆိုပါတယ်မြန်မာနိုင်ငံလူမှုကြီးကြပ်ရေးနဲ့နိုင်ငံသားရေးဝန်ကြီးဌာနကအတည်ပြုခဲ့မယ်ဆိုရင်ပြန်လည်လက်ခံဖို့စီစဉ်ထားတဲ့အခြေအနေကိုသူကအခုလိုရှင်းပြသွားပါတယ်
ဒီလိုရောက်ရင်ကျွန်တော် ตัวเมตาวันนี้จันทร์ว่าลูกผู้ว่าเราโกงเส้นเนี่ยหมดเนาะอีวิปัสสนาฟิสิกส์อะไรนี่แม้สัตว์ชีวิตไอ้อะไรนี่แม้ได้จันทร์ว่าโกงลงมาตอนนี้ดูแลสัตว์เราคุณยิบีเมื่อสุขาที่ทุกบีเมื่อรู้บารุญญาลูกบ่เนาะนับวิโรจน์สาระอีต่อตาจันทร์ว่าสาวบีเมื่อรู้นับวิญญาณสักเขาผู้สาวเมื่อนับวิเคชัวว่าสุนโยตุลุยาสาวเมียนี่อะไรผู้บีโอตุลุว่าดูไอ้มาจับเส้นเดียร์จันทร์ว่าสาวบีเมื่อตุลุว่ามันนี่ยิบีว่าตุลุเอี่ยวสาว
နိုင်ငံသားရေးဝန်ကြီးဌာနဘက်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့မရခဲ့ပါဘူး။ဒါကြောင့်အသေးစိတ်အစီအစဉ်ကိုတော့အခုချိန်ထိမသိရသေးပါဘူး။မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံပူးတွဲအလို့အဖွဲ့ဆွေးနွေးပွဲကိုလည်းအောက်တိုဘာ28ရက်နေ့မှာကျင်းပမယ်အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဗ်ဒူဟဆန်မမုတ်အလီကပြောဆိုထားပါတယ်။ရခိုင်ပြည်နယ်မှာအိန္ဒိယအစိုးရဆောက်လုပ်ပေးထားတဲ့နေရရင်ပြန်ကြမယ်ရိုဟင်ဂျာတွေနေထိုင်မဲ့အိမ်တွေကိုဩဂုတ်လတုန်းကရဟတ်ရင်နဲ့တွားရောက်စစ်ဆေးခဲ့တယ်လို့လည်းသူကပြောပါတယ်။ဒါ့အပြင်အခုဆိုဒီအိမ်တွေဟာနေထိုင်ဖို့အဆင်သင့်ဖြစ်နေပြီလို့လည်းသူကပြောပါတယ်။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးအနှုံးကိုခုချိန်ထိလက်မခံသေးပါဘူး။အိန္ဒိယအစိုးရကရခိုင်ပြည်နယ်ဖွံ့ဖြိုးရေးအစီအစဉ်အတွက်၅နှစ်အတွင်းအမေရိကန်ဒေါ်လာ25သန်းကူညီပေးဖို့ရထားတယ်လို့ဒီအစီအစဉ်အရဌာနေပြန်မဲ့ရိုဟင်ဂျာတွေအတွက်နေအလုံးပေါင်း250ဆောက်လုပ်ပြီးစီးနေပြီဖြစ်ပါတယ်။အိန္ဒိယကနေအိမ်တွေစတင်ဆောက်လုပ်လာချိန်မှာတရုတ်အစိုးရကလည်းရိုဟင်ဂျာတွေအတွက်နေအိမ်အလုံးပေါင်း1000ဆောက်လုပ်ပေးဖို့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကကန့်လန့်ထားပါတယ်။ဒုက္ခတဲ့နေရပြန်ရေးဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနားလည်မှုစာကြွန်လာရေးထိုးအပြီးဒါဟာပထမဆုံးပြန်ပို့မဲ့အတုပ်လေးဖြစ်ပါတယ်။စတင်ဝင်ရောက်သူတွေကိုတောင်ပြိုလက်ဝဲနဲ့ငခုရစခန်းတွေမှာစီစစ်လက်ခံသွားမှာဖြစ်တယ်လို့အစိုးရဘက်ကပြောဆိုထားပါတယ်ရှင်
။နမေခဖြစ်ပါတယ်ခင်ဗျာ။ဖိလစ်ပိုင်နိုင်ငံမှာလူဤတက်ပြောက်လူဤအတေပြောက်များတဲ့မူရစ်စည်းဝါးနှိမ်နင်းမှုတွေရှိနေတာကြောင့်လူခွင့်ဤအဖွဲ့အစည်းတွေရဲ့ပြစ်တင်ဝေဖန်မှုတွေရှိနေပေမဲ့လေကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အလှည့်ကျတာဝန်အဖြစ်ဖိလစ်ပိုင်နိုင်ငံကိုရွေးချယ်လိုက်ပါတယ်အခုလိုရွေးချယ်မှုကြောင့်ဖိလစ်ပိုင်နိုင်ငံရဲ့လူခွင့်ရေးအခြေအနေတိုးတက်လာနိုင်မှာမလားဒီကြောင်း Raf Jin ရဲ့သတင်းတော်ကိုကိုကျော်အောင်လွင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
ဝင်းစေဝါလောကနဲ့ပတ်သက်ဆက်နွယ်သူပေါင်း 12,000 လောက်ကိုတရားရုံးတင်စစ်ဆေးမှုတွေမရှိဘဲတတ်ဖြတ်ခဲ့မှုတွေကြောင့်ဖိလစ်ပိုင်သမ္မတ Rodrigo Duterte နဲ့သူ့အစိုးရဘက်ဟာလူခွင့်ရေးလောကသားတွေရဲ့အပြစ်တင်ရှုံချမှုတွေကိုအကြီးကျယ်ခံရတာပါတစ်ဖက်မှာလည်းဖိလစ်ပိုင်ရဲ့မူရစေဝါတက်တနာကိုထိရရောက်ဖြေရှင်းတယ်လို့သဘောထားသူတွေလည်းရှိနေတာပါတမရဒူတာတေးရဲ့မူရစေဝါနှိမ်နင်းရေးလုပ်ရက်တွေဟာသူ့ပြင်ပြောင်းလဲရေးလုပ်ငန်းတွေဖြစ်ပြီးဖိလစ်ပိုင်ပြည်သူတွေကိုအကာအကွယ်ပေးဖို့ဖြစ်တယ်လို့ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးပီတာခေထာနိုကကုလသမဂ္ဂရဲ့ထွေထွေညီလာခံမှာပြီးခဲ့တဲ့လတော့ငါပဲပြောခဲ့ပါတယ
်and democratic country led by a duly elected president
ဖိလစ်ပိုင်နိုင်ငံဟာအချုပ်အခြာအာဏာပိုင်တဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်ပြီးရွေးချယ်ခံသမ္မတဥဆောင်ရဲ့နိုင်ငံလည်းဖြစ်ပါတယ်နိုင်ငံကိုမူရင်းစေဝါထွန်းကားတဲ့နိုင်ငံတစ်ခုဖြစ်ရောက်မှုတော့အောင်ကျွန်တော်တို့ရဲ့ကြိုးပမ်းမှုတွေကထိရောက်မှုရှိရတယ်စင်ရသာအင်အားမဲ့သူတွေရဲ့အခြေအနေကိုမျက်ကွယ်ပြုထားပြီးဒနာအင်အားချမ်းသာအကောင်ကြသူတွေရဲ့ကြီးစိုးချယ်လှယ်မှုတွေရဲ့လက်ကနေတိုင်းပြည်ကိုကျွန်တော်တို့ပြန်ပြီးကယ်တင်နေရတာပါ
Rodrigo Duterte ဟာ2016ခုနှစ်မှာတမရဖြစ်လာခဲ့တာပါ။မူရင်းစေဝါနှိမ်နင်းမှုတွေကိုသူခက်ချမ်းချမ်းကင်တွယ်နေတာကြောင့်ဖိလစ်ပိုင်နိုင်ငံရဲ့အခြေအနေကိုစိုးရိမ်ပူပန်တယ်လို့ပြောဆိုကြတဲ့ကုလသမဂ္ဂထူးကိုယ်စားလှယ်တွေကိုလည်းတမရဒူတာတေးကစိန်ခေါ်မှုတွေပုံမှန်လင်းလင်းလုပ်ခဲ့ပါတယ်။မူရင်းစေဝါနှိမ်နင်းမှုနဲ့ပတ်သက်ပြီးတော့တမရဒူတာတေးနဲ့ခြားရာရှိတွေကလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုတွေရှိတယ်လို့ဆွဆွဲမှုတွေထွက်လာခဲ့ပြီးဒီအခြေအနေတွေကို ICC နိုင်ငံတကာပြစ်မှုခွန်ရုံးကနေစုံစမ်းစစ်ဆေးဖို့ထိဖြစ်လာခဲ့ပြီးတဲ့နောက်ပိုင်းICC အဖွဲ့ဝင်ဖြစ်ကနေဖိလစ်ပိုင်နိုင်ငံကနှုတ်ထွက်မယ်လို့ဒီနေ့စမ်းပိုင်းမှာဖိလစ်ပိုင်အစိုးရကပြောခဲ့ပါတယ်။မူရစ်စေဝါနှိမ်နင်းမှုတွေကိုစုံစမ်းစစ်ဆေးဖို့ဖိလစ်ပိုင်အစိုးရရဲ့လူခွင့်ရေးကော်မရှင်ကိုတော့တမနဒူတာတေးကခွင့်ပြုခဲ့ပါတယ်။သူ့အစိုးရအဖွဲ့တက်တာနှစ်နှစ်အကြာမှာကုလသမဂ္ဂရဲ့လူခွင့်ရေးကောင်စီမှာဖိလစ်ပိုင်နိုင်ငံကအဖွဲ့ဝင်နိုင်ငံဖြစ်လာခဲ့တာပါ။ဖိလစ်ပိုင်နိုင်ငံဒလီမန်တက်တိုကနိုင်ငံရေးသိပ္ပံပေါ်မောက်ခအီလာအီတင်းဇာကတော့ဖိလစ်ပိုင်ဆိုရမှာကွဲပြားတဲ့သဘောထားတွေရှိနေတယ်လို့ဆိုပါတယ
်။ Rather strange that it's applying for another UN body.
လူခွင့်ရေးတွေကိုဆွေးနွေးကြမယ်ကုလသမဂ္ဂရဲ့လူခွင့်ရေးကော်မရှင်မှာလည်းဖိလစ်ပိုင်ကပါအောင်မယ်ဆိုတာကတော်တော်ထူးဆန်းတဲ့ကိစ္စပါ။ဖိလစ်ပိုင်အစိုးရထဲမှာမတူညီတဲ့သဘောထားတွေရှိတယ်ဆိုတာလည်းမြင်နေရပါတယ်
။တရုတ်နဲ့ဂျပန်ပါဝင်ကုလသမဂ္ဂလူခွင့်ရေးကောင်စီရှစ်နိုင်ငံနဲ့အတူအခုဖိလစ်ပိုင်ကကောင်စီထဲမှာပါလာပါပြီ။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အမျိုးသမီးအခွင့်အရေးနဲ့လူနည်းစုတွေရဲ့အခွင့်အရေးတွေအပါအဝင် ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့လူခွင့်ရေးချိုးဖောက်မှုဆိုင်ရာဆွဆွဲချက်တွေကိုဒီကောင်စီကစစ်ဆေးရမှာဖြစ်ပါတယ်။ကောင်စီရဲ့အဖွဲ့ဝင်နိုင်ငံတက်တန်းက၃နှစ်ကြာမှာပါ။ကုလသမဂ္ဂရရှိတွေကိုလည်းအမနာပပြောဆိုခဲ့တယ်။ ICC နိုင်ငံတကာပြစ်မှုခုံရုံးရဲ့စုံစမ်းမှုတွေကိုလည်းမလိုလားဘူးဆိုပေမဲ့ကုလသမဂ္ဂရဲ့လူခွင့်ရေးကောင်စီမှာတာဝန်ယူဖို့ကိုတော့ရှောက်ထားတယ်ဆိုတော့သမရဒူတာတေအစိုးရရဲ့လောရက်တွေကအမိနဲ့အမောက်မတည့်ဘူးဖြစ်နေတယ်လို့ဝေဖန်သူကတော့ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာအခြေစိုက်လက်ဝဲလူမှုရေးမဟာမိတ်အဖွဲ့ရဲ့ထူထည်တွင်ရင်မှုရီနာတိုရီယက်စ်ပါ
Human rights defenders are under attack in the Philippines
ဖိလစ်ပိုင်နိုင်ငံမှာလူခွင့်ရေးစောင့်ရှောက်သူတွေဟာအတိုက်အခိုက်ခံနေရပါတယ်ဖိလစ်ပိုင်ကလူခွင့်ရေးကော်မရှင်ဖြစ်မယ်ဆိုပေမဲ့ကျွန်တော်တို့လူခွင့်ရေးလှုပ်ရှားမှုကိုထောက်ခံကူညီပေးနေသူတွေကတော့ဒီမှာတပုတ်လေလင်ပြောခံနေရတာပါကျွန်တော်တို့ကိုတိုင်းပြည်ရဲ့ရန်သူလိုတိုင်းပြည်မတည်မငြိမ်ဖြစ်အောင်ဖန်တီးသူတွေလိုသဘောထားနေတာပါ။အ
ော်တိုဘားလ၁၂ရက်နေ့တုန်းကပဲဖိလစ်ပိုင်နိုင်ငံအနေနဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှရွေးချယ်ခံရကြောင်းဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာခဲ့တာပါ။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့မဲခွဲဆုံးဖြတ်မှုအရ192မဲမှာ165မဲကဖိလစ်ပိုင်ကိုထောက်ခံမဲပေးခဲ့ကြတာပါ။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့အခြေစိုက်ကုလသမဂ္ဂရုံးမှာ2019ခုနှစ်ကနေပြီးတော့2021ခုနှစ်ထိဖိလစ်ပိုင်ကပါဝင်မှာပါ။ကုလသမဂ္ဂရဲ့လူခွင့်ရေးကောင်စီမှအဖွဲ့ဝင်58နိုင်ငံရှိပါတယ
်။ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်။အခုဆက်ပြီးတော့ data ရင်းသတင်းတစ်ပုဒ်ကိုဆက်ပါအောင်မယ်။တောင်တရုတ်ပင်လယ်အငင်းပွားမှုမှာဂျပန်ကတရုတ်ပေါ်ပုံမိုးပြီးတော့ PR ပေးလာနေပါတယ်။ဂျပန်ဟာသူကိုယ်တိုင်နေမီပိုင်ဆိုင်လိုမှုတစုံတရာမပြောပေမဲ့ဒီလိုပြောတဲ့အရှိတောင်အရှနိုင်ငံတွေကိုကူညီအားပေးနေပါတယ်။ဒါဟာတရုတ်ကိုထိန်းချုပ်ဖို့ဂျပန်ရဲ့မူဝါဒဖြစ်တယ်လို့လေလာသုံးသပ်သူတွေကဆိုနေကြပါတယ်။ VOA သတင်းတော့ Ralph Jennings တိုက်ပီကနေပြပို့ထားတဲ့သတင်းပါကိုဥကြစံတာပြောပြပါလိမ့်မယ်ခင်ဗျာ
အငင်းဘွားတောင်တရုတ်ပင်လယ်တွင်ပြီးခဲ့တဲ့နှစ်လကစီးရီးလိချင်းမှုလုခတ်တာဟာဂျပန်နိုင်ငံရဲ့ဒီတောင်တရုတ်ပင်လယ်ပေါ်မှာတရုတ်ကိုထိန်းချုပ်ရေးအပါအဝင်မြန်မာရဲ့မဟာဗျူဟာစိတ်ဝင်စားမှုကိုပြသနေတာဖြစ်ပါတယ်စစ်တပ်အင်အားကြီးမားတဲ့တရုတ်ပါဝင်နိုင်ငံပေါင်း6နိုင်ငံတို့ကလူနေရတဲ့တောင်တရုတ်ပင်လယ်ပေါ်မှာစက်တင်ဘာလတုန်းကရေငုပ်စင်ဘောရဟယင်စင်ဘောနဲ့ဖြတ်စင်ဘောတွေကိုစုံပြီးဂျပန်စစ်အင်အားပြသခဲ့ပါတယ်ဒါဟာအင်ဒိုအရှေ့တောင်အရှတပ်ဖြန့်ချထားတဲ့2018လို့ခေါ်တဲ့နလတာလုပ်ငန်းစဉ်ရဲ့တစိတ်တပိုင်းဖြစ်ပါတယ်။မိဖက်ရေဓာတ်တွေနဲ့အချင်းချင်းပူးပေါင်းဆောင်ရွက်မှုတိုးမြှင့်ရေးအတွက်ရည်ရွယ်ဖြစ်တယ်လို့ဂျပန်ကာကွယ်ရေးတပ်ဖွဲ့တွေကဆိုပါတယ်။အဲ့နောက်ပြီးခဲ့တဲ့တနင်္လာနေ့မှာတော့ဂျပန်ဝန်ကြီးချုပ်ဆင်ဇိုအာဘေတောင်တရုတ်ပင်လယ်လုံခြုံရေးအတွက်ဗီယက်နမ်နဲ့ပူးပေါင်းဆောင်ရွက်မယ်လို့ပြောခဲ့ပါတယ်။ဒီမတိုင်ခင်နှစ်ရက်ကလည်းဖိလစ်ပိုင်တပ်ဖွဲ့တွေနဲ့ကန့်တက်တိုက်ပွဲလက်ကျင်ခံတွေပူးတွဲလုပ်ခဲ့ပါသေးတယ်။ဂျပန်ဟာဗီယက်နမ်တို့ဖိလစ်ပိုင်တို့လိုတောင်တရုတ်ပင်လယ်မှာပိုင်နဲ့မတောင်းဆိုရင်မဲ့ရေလန်းတော့ဖွင့်ပေးစီခြင်းပါတယ်ဂျပန်ဟာအမေရိကန်ပြည်ထောင်စုရဲ့မဟာမိတ်ဖြစ်နေတဲ့အတွက်လည်းတရုတ်နဲ့ဂန္ဓဂေါစာဖြစ်နေပါသေးတယ်တစ်ဖက်မှာဂျက်ဖရီကင်းစတန်ဟာဂျပန်နိုင်ငံတမ်ပေါ်တက်သူကသမိုင်းပညာရှင်တူဖြစ်ပါတယ်
Clearly Japan wants to send a message to Beijing that China doesn't get to
Japan နေတဲ့တရုတ်ကိုရှင်းရှင်းလင်းလင်းပြောချင်တာကတော့တောင်တရုတ်ပင်လယ်မှာသူတို့ထိနှိုင်းလုပ်လို့မရဘူးဆိုတာပါပဲဂျပန်ဟာဒေတာရင်းကြံနိုင်ငံတွေနဲ့ကောင်းမွန်တဲ့ဆက်ဆံရေးထူထောင်ထားပါတယ်။ပူရဲရေတက်လေ့ကျင့်မှုတွေလုပ်နေပါတယ်။ဒါတွေအားလုံးဟာတောင်တရုတ်ပင်လယ်ကိုသူတို့တူးတဲ့ပိုင်ရေအိုင်ကြီးလိုတောင်းဆိုတာခွင့်ပြုမယ်မဟုတ်ဘူးဆိုတာကိုပြနေတာဖြစ်ပါတယ်
။ဂျပန်ဟာတောင်တရုတ်ပင်လယ်တဝိုက်နိုင်ငံတွေအပါအဝင်အစ်တောင်အရှာမှာဆက်ဆံရေးခိုင်မာအောင်စလုပ်လာတာဟာလွန်ခဲ့တဲ့နှစ်ပေါင်း20လောက်ကဖြစ်ပါတယ်။အဲဒီကတရုတ်စီးပွားရေးချစ်ထွင်တာမလုပ်သေးပါဘူး။1999ကစပြီးတော့အစ်တောင်အရှာရဲ့အခြေခံအဆောက်အဦတည်ဆောက်ရင်းလမ်းပန်းဆက်တဲ့ကိစ္စတွေကိုတရုတ်မကူညီခြင်းကလေးကစတင်ကူညီလာခဲ့တာလည်းဖြစ်ပါတယ်။တောင်ကျုပ်ပင်လယ်ဟာကမ္ဘာရေကြောင်းသွာလာမှုသုံးပုံတစ်ပုံဖြတ်သန်းတဲ့နေရာဖြစ်ပြီးဂျပန်နိုင်ငံအတွက်စိတ်ကိုအရေးပါပါတယ်။ဒါကြောင့်ဖိလစ်ပိုင်မှာဆိုရင်ဂျပန်နိုင်ငံဟာမနီလာမြို့တော်ရဲ့ပထမဦးဆုံးမြေအောက်ယထာလန်အတွက်ငွေထုတ်ချေခဲ့ပြီး2019ပြည်တွင်းစစ်မှာပျက်စီးယူရင်းသွားတဲ့ဖိလစ်ပိုင်စစ်ကမ်းမြို့မာရာဝီကိုလည်းကူညီတည်ဆောက်ပေးနေပါတယ်။ဒါနဲ့ပတ်သက်ပြီးဖိလစ်ပိုင်ဒီလီမန်တက်ကူကနိုင်ငံရေးသိပ္ပံပါမခမာရီယာအယ်လာအတီယန်ဇာကအခုလိုရှင်းပြပါတယ်
။ For the longest time Japan has been acting as a good friend of Philippines in terms of
ဒါဟာဂျပန်နိုင်ငံကဖိလစ်ပိုင်နဲ့ကာလအရှည်ဆုံးမိတ်ဆွေကောင်းအဖြစ်လှုပ်ဆောင်နေတာဖြစ်ပါတယ်။စီးပွားရေးအရာမာရာဝီမြို့တည်ဆောက်ရေးကိစ္စတို့ကိုကြည့်ရင်တွေ့နိုင်ပါတယ်။ဆိုတော့ဒါဟာဒေတာရင်းရင်းနှီးချစ်ချည်ရေးမူဝါဒကိုဆက်လက်ထိန်းသိမ်းရေးအတွက်ဂျပန်ရဲ့နီးပရိယေဖြစ်တယ်လို့ကျွန်မယူဆပါတယ
်။ဒါ့အပြင်ဂျပန်ဟာတောင်တရုတ်ပင်လယ်ကိုနိုင်ငံတကာအတွက်ဖွင့်ထားဖို့ဩစတြေးလျ၊အိန္ဒိယ၊အမေရိကန်ပြည်ထောင်စုတွေနဲ့ပူးပေါင်းလှုပ်ဆောင်မယ်လို့ပြောခဲ့ပါတယ်။ နိုင်ငံတကာရေရောင်းသွားလာရေးစံတွေအတိုင်းကျန်းနိုင်ငံတွေသဘောတူကြလိမ့်မယ်လို့ဂျပန်ကမျှော်လင့်နေတာပါလို့တိုကျို International Christian တက္ကသိုလ်ကနိုင်ငံတကာလေ့လာရေးပါမကစီဗန်နာဂီကဆိုတာဒါပြင်ဂျပန်ဟာတောင်ပြုတ်ပင်လယ်ကိုမျက်နှာမူပြီးစိတ်ကမ်းတွေတည်ဆောက်ဖို့အင်ဒိုနီးရှားကိုငွေထောက်ပံ့သလိုကင်းလက်သင်္ဘောတွေဝယ်ယူဖို့ဖိလစ်ပိုင်ကိုငွေထုတ်ချခဲ့ပါတယ်။ပြီးခဲ့တဲ့လကဆိုရင်ဂျပန်ရေငုပ်သင်္ဘောတစ်စင်းဗီယက်နမ်လည်းသွားရောက်လည်းပတ်ခဲ့ပါသေးတယ်။ဒါတွေဟာတရုတ်ကိုထိညီဖို့မျှော်လင့်ချက်နဲ့လုပ်နေတယ်လို့နာဂီကသုံးသပ်ပါတယ်။
Strategic partnership engagement establishing their own security
ဒေသတွင်းလုံခြုံမှုတည်ဆောက်ရေးအတွက်မဟာဗျူဟာအရပူးပေါင်းဆောင်ရွက်မှုတရရှိပါတယ်။ဒေသတွင်းနိုင်ငံတွေကနိုင်ငံတကာဥပဒေကိုဘယ်ပုံပယ်နည်းနဲ့လိုက်နာကြမယ်ဆိုတာတပြေးညီသဘောတူညီမှုတရလည်းဖော်ဆောင်နေကြပါတယ်။ဒါတွေအားလုံးဟာတရုတ်ကိုပြစ်မှတ်ထားနေတာပါ။
တေကသူတို့ပိုင်တယ်လို့ပြောထားတဲ့ရေပြင်ပေါ်မှာဂျပန်ရေငုပ်သင်္ဘောတွေလှုပ်ရှားလာတာကိုကန့်ကွက်ခဲ့ပါတယ်။တရုတ်သတ်မှတ်ထားတဲ့စီကိုထိပြီးဒါစိန်ခေါ်ဖို့လုပ်နေတာဖြစ်တယ်လို့ chinadaily.com မှာဖော်ပြထားတာတွေ့လိုက်ရပါတယ်။ဒါပေမဲ့ရေရှည်မှာကြာရင်တော့တရုတ်ဟာအမေရိကန်နဲ့ကုန်သွယ်ရေးကိစ္စထိတိုက်တွန်းနေရတဲ့အတွက်ဂျပန်နဲ့ဆက်ဆံရေးခိုင်မာအောင်ကြိုးပမ်းလာလိမ့်မယ်လို့ပညာရှင်များကတွက်ဆနေကြပါတယ်။ဒီနေ့အတွက်ဆိုရင်အမေရိကန်ပြည်ထောင်စုကတရုတ်သွင်းငွေခွန်တွေအပေါ်အမေရိကန်ဒေါ်လာဘီလီယံ250အခွန်ကောက်ဖို့အတည်ပြုထားပြီးဖြစ်ပါတယ်ဒီပြဿနာကြောင့်ခေါင်းကိုက်နေရတဲ့တရုတ်ဟာဂျပန်နဲ့ရန်ဘေးငင်းအောင်လှုပ်ဖို့မျှော်လင့်နေကြောင်းပညာရှင်တွေကသုံးသပ်နေကြပါလေခင်ဗျာ
ဦးကျော်စံသာပြောပြသွားတာဖြစ်ပါတယ်အခုတော့ထိုင်းနိုင်ငံဘက်ကအခြေအနေကိုဆက်အောင်ပါထိုင်းမြန်မာနယ်စပ်ကချနာပူရီခရိုင်ထဲကစားရုပ်တဘာဝတစ်တော်ကျိုးဝိုင်းအတွင်းမှာအမဲလိုက်ခဲ့တဲ့အတွက်မြန်မာနိုင်ငံသား2ဦးပါဝင်လူပေါင်း14ဦးကိုရေးယူကန်ထားတဲ့အကြောင်းထိုင်းအနာဘယ်နေကအောက်တိုဘာလ7ရက်နေ့ကသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတော့ပြောပြခဲ့ပါတယ်။အကြောင်းစုံကိုမတ်အေးမှသတင်းပေးပို့ထားတာနားဆင်ပါခင်ဗျာ
။ထိုင်းမြန်မာနယ်စပ်ကန်ချနာပူရီပြည်နယ်စံရွတ်တဘာဝတစ်တော်အတွင်းမှာအောက်တိုဘာလ6ရက်နေ့ကခရိုင်အုပ်ချုပ်ရေးမှူးနဲ့အာနာဘိုင်နေအပါဝင်အပေါင်းပါ14ဦးဟာကား6စီးနဲ့တောရင်းမှာစခန်းချပြီးတောကောင်တွေပြစ်ခတ်ခဲ့ရမှာဝဝင်တကောင်ကိုပြစ်တက်ခဲ့တဲ့အမှုဖြစ်ပါတယ်။ဒီအမှုမှာပါဝင်နေတဲ့မြန်မာနိုင်ငံသားမော်တိုင်းရင်သား2ဦးနဲ့အာနာဘိုင်12ဦးကိုအရေးယူစစ်ဆေးနေတဲ့အကြောင်းထိုင်းဒုတိယရဲချုပ်စီရာကိုရိုင်ကပြောပြခဲ့တာပါ။ဟုတ
်ကဲ့ဒီလိုဒီတော့ဒီဘက်ကလည်းဒီဘက်ကလည်းဒီဘက်ကလည်းဒီဘက်ကလည်းဒီဘက်ကလည်းဒီဘက်ကလည်းဒီဘက်ကလည်းဒီဘက်ကလည်းဒီဘက်ကလည်းဒီဘက်ကလည်းဒီဘက်ကလည်းဒီဘက်ကလည်းဒီဘက်ကလည်းဒီဘက်ကလည်းဒီဘက်ကလည်းဒီဘက်ကလည်းဒ
ီဘက်ကလည်းဒီဘက်ကလည်းဒီဘက်ကလည်းဒီဘက်ကလည်းဒီဘက်ကလည်းဒီဘက်ကလည်းဒီဘက်ကလည်းဒီဘက်ကလည်းဒီဘက်ကလည်းဒီဘက်ကလည်းဒီဘက်ကလည်းဒီဘက်ကလည်းဒီဒီထက်ကအသက်44နှစ်အရွယ်မြန်မာနိုင်ငံသားတဦးကသာဝက်ဝင်ကိုပြစ်တက်ခဲ့ကြောင်းဝန်ခံခဲ့ပြီးနောက်တရခံတဦးဖြစ်တဲ့နိုင်ဂျီးယားလို့အမည်ရတဲ့မွန်တိုင်းရင်းသားတဦးကတော့မြန်မာနိုင်ငံတွင်းကိုထွက်ပြေးသွားခဲ့တယ်လို့ဆိုပါတယ်။ခရိုင်အုပ်ချုပ်ရေးမှူးဝါချရာချိုင်းနဲ့အပေါင်းပါ12ဦးကတော့ပထမပိုင်းမှာအမှုနဲ့ပတ်သက်ပြီးတောလေရင်ကြေးပါတေရာကဝက်ဝင်သားရောင်းနေတာကိုတွေ့လို့ဝေလာခဲ့တာဖြစ်ကြောင်းထွက်ဆိုခဲ့ကြပေမဲ့ရဲချုပ်ကိုယ်တိုင်လာရောက်စစ်ဆေးတဲ့အခါမှာတော့တစ်တော်ကျဝိုင်းအတွင်းမှာတောကောင်တွေကိုလိုက်လံပစ်ခတ်ခဲ့တယ်ဆိုတာဝန်ခံခဲ့ပါတယ်ဒီအတွက်အဓိကတရားခဏ်တွေဖြစ်တဲ့ခရိုင်အုပ်ချုပ်ရေးမှူးနဲ့အပေါင်းပါတွေကိုအရေးယူထားတယ်လို့လည်းထိုင်းနိုင်ငံပိုင်းတွေကဆိုပါတယ်မြန်မာနိုင်ငံသားတရားခဏ်တာတာရဲ့ထွက်ဆိုချက်မှာတော့ထိုင်းခရိုင်အုပ်ချုပ်ရေးမှူးက0.22 တနက်ကိုပေးပြီးဝက်ဝင်ကိုပစ်ခတ်ခိုင်းခဲ့တာဖြစ်ကြောင်းဝန်ခံခဲ့တယ်လို့ဆိုပါတယ်ထိုင်းနိုင်ငံရဲ့သဘာဝတတော်ကျဝိုင်းအတွင်းကတောကောင်တွေကိုပြစ်ခတ်ခဲ့သူတွေအားလုံးကိုအမှုဆက်တမှုနဲ့တရားစွဲဆိုထားကြောင်းထိုင်းနိုင်ငံပိုင်းကဆိုပါတယ်။2018ခုနှစ်ဖေဖော်ဝါရီလအတွင်းကလည်းထိုင်းတန်းကျွယ်တစ်သေးကြီးတူဖြစ်တဲ့နိုင်ပရင်ချိုင်းနဲ့အပေါင်းပါ၄ဦးဟာကန်ချနာပူရီပြည်နယ်နလေဆွမ်းသဘာဝတတော်ကျဝိုင်းအတွင်းကအလွန်ရှားပါးတဲ့စစ်တပ်နဲ့တကောင်ကိုပြစ်ခတ်ခဲ့တဲ့အတွက်စစ်တောဌာနကတရားစွဲခဲ့လို့အခုထိအမှုရင်ဆိုင်နေရဆဲဖြစ်ပါတယ်ရှင်။
ဒါကတော့ထိုင်းမြန်မာနယ်စပ်က VOA သတင်းတော့မအေးမာရဲ့သတင်းလွှာဖြစ်ပါတယ်ခင်ဗျာအခုမနေ့ကင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲကြာခင်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာစတဲ့အပတ်စဉ်ကဏ္ဍတွေနောက်မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာစတာတွေနားဆင်ကြဖို့ရှိပါတယ် VOA American တန်ကစနေနေ့မနေ့ဖက်စီစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့အတန်လှည့်နေပါတယ်ခင်ဗျာ VOA ရဲ့အတန်လှည့်ချက်တွေ TV စီစဉ်နေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပြုလို့ရတယ်ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက bammis@voanews.com ကိုဆက်သွင်းနိုင်ပါလေခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားတင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတူ71 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ69 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတူမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American တန်ကစနေနေ့မတစ်ပတ်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်နေစေအတန်လွင့်လိုင်းနဲ့အပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒုတိယပိုင်းအစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေမှာရေးသားထားတဲ့မြန်မာနိုင်ငံအကြောင်းကောက်ထုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာအပတ်စဉ်အမျိုးသမီးခဏမှာဆိုရင်တော
့အာနီ قطعت الطريق كل الساعة بالاربع سنوات اللي
ဒါတော့နိုဘယ်ငြိမ်းချမ်းရေးဆုရှင်ရဲ့ပြောကြားချက်ဖြစ်ပါတယ်။မျိုးသမီးခဏမှာနားဆင်ရပါမယ်။နောက်ပြီးတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေကမြည်သားထားတဲ့မြန်မာနိုင်ငံအကြောင်းကိုကောက်နှုတ်တင်ပြပေးပါမယ်ခင်ဗျာ။ကုလသမဂ္ဂအနေနဲ့ရွေးညာရေးကိစ္စဖြေရှင်းတဲ့နေရာမှာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အနေအထားကိုလည်းစမ်းစစ်သုံးသပ်ရလိမ့်မယ်ဆိုတဲ့ခေါင်းစဉ်နဲ့ realclearworld.com online စာဆောင်မှာ Humayun Kobia ရေးသားထားတဲ့အဆောင်မကိုဖတ်ရှုပါပါတယ်။လူခွင့်ရေးကိစ္စတွေမှာဝင်းကြီးချုပ်ရှိတ်ဟာစီနာရဲ့အစိုးရဟာယုံကြည်ကိုးစားလိုက်တဲ့အစိုးရတည်းမဟုတ်ပါဘူး။ရိုဟင်ဂျာတွေအကူတကြီးတွားရောက်ခိုလုံနေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာအစိုးရဘောဝေဖန်ပစ်တင်သူတွေအစိုးရနဲ့သဘောထားကွဲပြဲသူတွေနိုင်ငံရေးအမြင်မတူတဲ့သူတွေပေါ်ထောင်သွင်းအကျဉ်းချတာတွေအသက်ဆုံးရှုံးရတဲ့အထိဖြစ်ရတဲ့နဲ့ကြုံနေရတဲ့နိုင်ငံဖြစ်တယ်လို့အစချီရေးသားထားပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာဟာစက်တင်ဘာ29ရက်နေ့ကကုလအထူးတင်းညီလာခံမှာမိန့်ခွန်းပြောကြားခဲ့ပါတယ်။ခြုံကြည့်လိုက်ရင်သူမရဲ့ဒေသတွေမှာလက်ရှိကြုံတွေ့နေရတဲ့လူဝင်များအရေးပြဿနာကိုဝိုင်းဝန်းဖြေရှားပေးကြဖို့ကန့်လန့်တာပဲဖြစ်ပါတယ်။ရှေ့ရှေ့ဝေးဝေးပြောဆိုတဲ့အဲ့ဒီမိန့်ခွန်းမှာဒီအရေးပြဿနာကိုရောပါသွားစေဖို့သူမအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ဘာလုပ်ဆောင်ပေးနိုင်လဲဆိုတာမျိုးမပါဝင်ပဲမြန်မာအစိုးရဘက်ကတာဝန်ပုံချနေတာပဲရှိပါတယ်။ဒါကသူမရဲ့ခေါင်းဆောင်မှုအည်သွေးအားနည်းနေတာကိုပြသနေတာပါ။ဟာစီနာရဲ့အစိုးရဟာမြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ညာတွေရဲ့အခက်အခဲတွေကိုဖြေရှင်းမပေးနိုင်ပါဘူး။ဒုက္ခတွေတွေကိုဝေးလံတဲ့ကျွန်းကျွန်းကိုရွှေ့ပြောင်းပြစ်မယ်လို့မကြာခဏချင်းချောက်နေလို့ပြန်ပြီးတော့စဉ်းစားပေးဖို့အတွက်နိုင်ငံတကာကနေတောင်းပန်နေရပါတယ်။အဝါမီလီပါတီဟာဘယ်နေရာမှမှစုံကြည့်ဆိုက်ချရတာမျိုးမရှိပါဘူး။ကိုတိုင်းပြည်အတွင်းကကိုနိုင်ငံသားတွေပေါ်တော့လူခွင့်ရေးချိုးဖောက်မှုတွေတိုးမြားနေတာပါ။လူမှုမီဒီယာတွေပေါ်ကနေလွတ်လပ်စွာထုတ်ဖော်ဝေဖန်ပြောဆိုမှုတွေပေါ်ဖိနှိပ်နေသလိုဥပဒေမဲ့တပ်ဖြတ်မှုတွေလည်းဖြစ်ပွားနေတာပါ။သတင်းသမားတွေနိုင်ငံရေးအမြင်မတူသူတွေကိုထောင်သွင်းအကျဉ်းချတာမျိုးတွေလည်းရှိနေသလိုအစပြောက်သွားတာတွေလည်းရှိပါတယ်။ဒါကြောင့်နိုင်ငံတကာလူမှုဖွဲ့စည်းတွေအနေနဲ့ရွေးညာအရေးအဆုံးသတ်နိုင်မှုအတွက်အဖြေရှာကြမယ်ဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပဂရိနိုင်ငံရေးဖြစ်တည်မှုကိုအရင်ကြည့်တင်တယ်လို့ရေးသားထားပါတယ်။နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့အကူအညီပေးမှုတွေတဲ့စစ်မှန်တဲ့အဖြေရှာနိုင်မှုကပိုပြီးတော့အရေးကြီးပါတယ်လို့လည်းရေးသားထားပါတယ်။နောက်ဆက်လက်တင်ပြချင်တာကတော့ The Hill စာဆောင်မှာဝီယင်းလီရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ရွေးညာအရေးပြဿနာအဖြေရှာတဲ့နေရာမှာအာဆီယံဖွဲ့ကြီးရဲ့အခမ်းကဏ္ဍဟာအကန့်အသတ်ရှိနေပါတယ်ဆိုပြီးတော့ခေါင်းစဉ်နဲ့ဖော်ပြထားတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ကပြုလုပ်ခဲ့တဲ့နှိမ်နင်းဖြိုခွဲမှုတလတာအချိန်တွင်းမှာရွေးညာမွတ်စလင်6,900ကျော်တေဆုံးခဲ့ရပါတယ်။ဒါဟာဆိုရင်တေဆုံးသူ400ရှိတယ်ဆိုတဲ့တရားဝင်အရေးအတွက်ထက်အများကြီးပိုးနေပါတယ်။မြမအစိုးရကနိုင်ငံတကာလူသားချင်းစာနာမှုအထောက်အကူပေးရေးအဖွဲ့တွေကိုရခိုင်ပြည်နယ်ကိုတွားရောက်ခွင့်မပြုခဲ့ပါဘူး။အာဆီယံဖွဲ့ကြီးအနေနဲ့မြန်မာနိုင်ငံအတွင်းကလူခွင့်ရေးအခြေအနေလိုကတ္တနာမျိုးတွေကိုတုံ့ပြန်ကင်တွယ်ဆောင်ရွက်တဲ့နေရာမှာအဟန့်အတားဖြစ်နေတဲ့အာဆီယံလမ်းစဉ်အရဘယ်လိုလှုပ်ဆောင်ရမလဲဆိုတဲ့အပေါ်မှာအပြန်အလှန်ဆွေးနွေးမှုတွေရှိခဲ့ပါတယ်။အပေးယူပြုညှိနှိုင်းခြင်းအကြံပြုခြင်းအများသောဌာနရယူခြင်းအစရှိတာတွေကိုအဓိကထားတဲ့ဖွဲ့စည်းတွေဟာနိုင်ငံတကာမှာအာဆီယံအဖွဲ့တစ်ခုတည်းတော့မဟုတ်ပါဘူး။အမေရိကတိုက်နိုင်ငံများအသင်းမှလည်းအလားတူမူဝါဒကိုကျင့်သုံးပါတယ်။ဒါကြောင့်ရွေးညာရေးကိစ္စမှာအာဆီယံနေနဲ့ကြားဝင်ဆောင်ရွက်ဖို့ရမှာအကန့်အသတ်တွေရှိနေပါတယ်။ပိုဆိုးတာကဝင်ရောက်စည်းစမ်းပေးမှုကိုမြန်မာဘက်ကပယ်ချထားတယ်လို့တရုတ်နိုင်ငံဘက်ကလည်းလက်မခံပါဘူး။ င်ပကနေပါဝင်ပတ်သက်လာမှုကိုမြန်မာနိုင်ငံကပြတ်ပြတ်သားသားဆန့်ကျင်ပါတယ်။အပေါင်းလက္ခဏာမဆောင်တဲ့ဆက်ဖက်ပြောဆိုမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကနေဒုက္ခသည်တွေပြန်လည်လက်ခံရေးဆွေးနွေးမှုတွေကိုထိခိုက်စေနိုင်တယ်ဆိုပြီးတော့ကုလသမဂ္ဂကိုမြန်မာကသတိပေးပါတယ်။မြန်မာအစိုးရဟာရိုဟင်ညာဆိုတဲ့အတုံးနှုံးကိုတောင်းအတိမတ်မပြုပါဘူးစသဖြင့်ရေးသားထားပါတယ်ခင်ဗျာ။
သောရချင်းများရှင်ကမ္ဘာတဝန်းစီးရဲချမ်းသာကွာဟမှုချော့ချရေးကတိပေးထားတဲ့အတိုင်းရှုပန်းရမှာကမ္ဘာပေါ်ကနိုင်ငံပေါင်း158နိုင်ငံနဲ့မြန်မာနိုင်ငံဟာအဆင့်138မှာရှိနေတဲ့အကြောင်းနိုင်ငံတကာပရဟိတဖွဲ့ဖြစ်တဲ့ Oxfam ရဲ့စာတမ်းသစ်ကဖော်ပြထားပါတယ်။စီးရဲချမ်းသာကွာဟမှုမှာအထူးခြားတဲ့ချမ်းသာရေးပညာရေးလူမှုရေးအတွက်သုံးစွဲမှုအခွန်စနစ်နဲ့လုံသမားခွင့်ရည်တွေမှာအစိုးရရဲ့ကင်တွယ်ဆောင်ရွက်ပုံတွေကိုတိုင်းတာစစ်ဆေးထားတဲ့ညွှန်ကိမှာမြန်မာနိုင်ငံနောက်တန်းရောက်နေရတာပါကြောင့်များပါလေမြန်မာနိုင်ငံမှာစီးရဲချမ်းသာကွာဟမှုဘလောက်တောင်ကြီးမားနေပါကလေးဆိုတော့ကို VOA စနေနေ့ညတိုက်ရိုက်လေးလိုက်စစ်ဆေးမှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ဖုန်းနံပါတ်1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းemail နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် viewer ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ viewer ရဲ့ facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့တိုင်းရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
စနေနေ့တိုင်းရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးလို့ရင်ဒီကနေ့ည9:00မတိုင်ခင် viewer ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းပါတယ်ခင်ဗျာVOA စနေနေ့မနေ့ဖက်စီစဉ်နေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရပါမယ်အမေရိကန်အီဒီယန်အတုံးနှုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်ကအစီအစဉ်တင်ဆက်ပေးနေတာပ
ါဒီနေ့နေ့ပဲတင်ပြပေးမယ့် idiom အစုံကတော့ Greek ဒန်တာရီပုံပြင်ကဆင်းသက်လာတယ
် Achilles heel
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက A C H I L L E S Achilles ကတော့လူနာမည် H E E L heel ကတော့ခြေဖနောက်ဖြစ်ပါတယ်ဒါကြောင့်စကပိုက်ခုလုံးရဲ့တိုက်ရိုက်အသေးပဲကတော့ Achilles ရဲ့ခြေဖနောက်ပေါ့ရှင် Achilles ဆိုသူကတော့ရှေးရရှင်ကားတွေကြည့်ဘူးရင်ဒါမှမဟုတ်သမိုင်းစာအုပ်တွေကိုဖတ်ဖူးရင်သိကြမှာပါGreek ဒန်တာကြီးမှာအာကီလီးစ်ရဲ့မိခင်ဖြစ်သူကသူ့သားငယ်ကိုခြေဖနောက်ကနေကင်ပြီး sticks ဆိုတဲ့မြစ်ထဲကိုနှစ်တဲ့အခါမှာရေထည်တဲ့နေရာအလုံးမှာအာကီလီးစ်ကိုဘယ်သူကမှအန္တရာယ်မပြုနိုင်တဲ့တကိုးလိုမျိုးသူ့မှာရှိခဲ့ပါတယ်။ဒါပေမဲ့သူ့မိခင်လက်နဲ့ကင်ထားတဲ့ဖနောက်နေရာမှာတော့ရေမထည်တဲ့အတွက်အဲ့ဒီတနေရာမှာတော့ထည်ရင်တော့သူ့ကိုအသက်အန္တရာယ်ပြုနိုင်တာပေါ့ရှင်။ရှေးဟောင်းကဗျာဆရာကြီးဟိုမရဲ့အီယက်ကပြမှာထိုဂျင်စစ်ပွဲများအတွင်းအာကီလီးစ်ရဲ့စစ်ပွဲအောင်မြင်မှုတွေကြောင်းဒန်တာယီဖွဲ့စုထားတာဖြစ်ပါလေ။တိုက်ပွဲစဉ်စစ်မှာအောင်မြင်ခဲ့ပြီးဘယ်သူကမှသူ့ကိုအသက်အန္တရာယ်မပြုနိုင်ပေမဲ့နောက်ဆုံးမှာတော့စစ်သူကြီးပဲရစ်ကအာကီလီးစ်ရဲ့အကာအကွယ်မဲ့တဲ့ခြေဖနောက်ကိုမျှားနဲ့ပြင်ကြည့်တဲ့အခါအာကီလီးစ်အသက်ဆုံးရှုံးရတဲ့ဒန်တာယီပါ။ဒါကြောင့်လူတဦးဟာဘယ်လောက်ပဲပြေဆုံးပြေဆုံးဘယ်လောက်ပဲအာနာရှိရှိဘယ်လောက်ပဲဘယ်သူကမှမထိနိုင်ဆိုပေမဲ့လို့လေလူတိုင်းမှာပြုတ်ညံ့ွက်တွက်တော့ရှိစနေပါအဲ့ဒါကို Achilles heel လို့ရည်ညွှန်းပြောလို့ရှိပါတယ်ဒီအသုံးရပတ်သက်လို့ George Grove ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Many people don't know this but Henry's inability to see another person's point of view is his Achilles heel.
လူအများကတော့မသိကြဘူးလေ။ဒါပေမဲ့လို့ Henry ရဲ့တခွက်သေးရှိတဲ့ပြညာခွက်ကတော့တခြားလူရဲ့အမြင်ကိုလက်မခံနိုင်တဲ့အချက်ပါပဲလို့အထိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Many people don't know this, but Henry's inability to see another person's point of view is his Achilles heel.
လူတွေသိမသိကြတဲ့လူတူရဲ့ပြညာခွက်ကိုရည်ညွှန်းပြောခြင်းရင်ပဲလို့ပြောမလဲ
Achilles heel
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ခဏချင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ခဲ့တာပါအခုတော့အမျိုးသမီးကဏ္ဍကိုအလှည့်ပေးအောင်ပါလေမိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ ဆစ်လက်နဲ့တပွဲလီမန်းဆိုင်အကြံဖက်မှုကိုအသုံးပြုနေတာကိုတက်ဖြစ်တဲ့နေရာမှာတက်တက်ကြွကြွဆောင်ရွက်ခဲ့ကြတဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကဒေါက်တာဒင်းနစ်မူဂဘော့ကနေလိန်အကြံဖက်မှုခံရတဲ့ရာဇီတီအမျိုးသမီးနာဒီယာမူရက်ကိုနှစ်ထောင်ဆယ်ခုနှစ်ငြိမ်းချမ်းရေးနိုဘယ်ဆုရှင်နေဖြစ်ပူးတဲ့ချီးမြှင့်မှုအတွက်နိုဘယ်ဆုကော်မတီကပြီးခဲ့တဲ့တောက်ကြာနေ တွက်노자မှုရှိစေဖို့ကြိုးပမ်းမှုကိုလည်းအခုလိုဆုချီးမြှင့်မှုကအထောက်အကူပြုရလဲရောက်ပါတယ်။ဒီငင်းကြဲရေးနိုဘယ်ဆုရှင်တွေရဲ့တုံ့ပြန်ချက်တွေနဲ့အတူသူတို့ရဲ့ရုန်းကန်လှုပ်ရှားမှုတွေအကြောင်းဒီတစ်ပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလတ်တန်စုစည်းတင်ပြထားတာကိုနားဆင်ပါခင်ဗျာ
I congratulate Nadia Muras and Dr. Dennis Mukwege on being awarded the 2018 Nobel Peace Prize.
Nadia Muras and Dr. Dennis Mukwege ro na thong session Nobel ni nyan yesu chimin khan ya twa chano chi ju gung pyu bare. Pitipakha re twin lein main san ya achan phe mu khan ga ya de du re ko aka kwe pe chin a phin tu ro nu ha chano ro မြဝေခံစားတဲ့စံတန်ဖိုးတွေကိုလည်းအကအကွယ်ပေးခဲ့တာဖြစ်ပါတယ်
။အဲ့ဒါကတော့နော်ဝေးနိုင်ငံအော့စတိုချေဆိုင်နိုဘယ်ဆုကော်မတီက2018နိုဘယ်ညင်ညာရေးဆုရှင်တွေဖြစ်အီရတ်နိုင်ငံကရာဇဒီအမျိုးသမီးနာဒီယာမူရတ်နဲ့ကွန်ဂိုသမ္မတနိုင်ငံကတာဖွားနဲ့မီယာပါရဂူဒေါက်တာဒက်နစ်ဘူဂွေဂေတို့ကိုပူးတွဲချီးမြှင့်တဲ့အကြောင်းအောက်တိုဘာလ5ရက်နေ့ကထုတ်ပြန်ကြေညာလိုက်ပြီးတဲ့နောက်ကုလသမဂ္ဂအထူးမှုချုပ်အန်တိုနီယိုဂူတရက်စ်ကအခုလိုဆုရှင်တဲ့ဦးကိုချီးကျူးပြောကြားသွားတာပါ။အီရတ်နိုင်ငံမြောက်ပိုင်းနေရာဇဒီမျိုးနွယ်ဝင်ဖြစ်တဲ့နာဒီယာမူရတ်ဟာ2014ကသူအသက်22နှစ်အရွယ်မှာထိုစဉ်ကော်ချိုးဆိုတဲ့ကြီးရွာကို Dash IS စစ်သွေးကြွတွေဝင်ရောက်စီးနင်းပြီးဖမ်းဆီးခေါ်ဆောင်ခြင်းခံခဲ့ရတဲ့ရာဇဒီအမျိုးသမီး6000ကျော်နဲ့တဦးပါဝင်ဖြစ်ပါတယ်။အတွေ့အမှုချုပ် Guterres က
Nadia Murad gave voice to unspeakable abuse in Iraq.
နဒီယာမူရတ်ဟာအီရတ်နိုင်ငံမှာသိက္ခာဆွေးနွေးလာတဲ့လူရက်တွေကျူးလွန်ခြင်းခံခဲ့ကြရသူတွေအရေးကိုဆေးရှုဆောင်ရွက်ပေးခဲ့သူပါအစွန်ရောက် Dash အကြမ်းဖက်သမားတွေဟာယဇီဒီလူမျိုးအထူးသဖြင့်အမျိုးသမီးနဲ့မိန်းကလေးငယ်တွေကိုပိတ်မှတ်ထားခဲ့ရတာဖြစ်ပါတယ်ရာဇဝတ်မှုနဲ့မူရေးဆေးနှိမ်ရေးဆိုင်ရာကုလသမဂ္ဂရဲ့2016ချစ်ကြည်ရေးစံတမန်အဖြစ်သူဟာလူကုန်ကူးခံရသူတွေနဲ့လိင်ပိုင်းဆိုင်ရာကြုံပြုခံရသူတွေကိုစားဆေးရှုဆောင်ရွက်ခဲ့တယ်လို့ဒီမှုကျွလွန်သူတွေကိုအေးအေးယူအပြစ်ပေးနိုင်ရေးအတွက်ကြိုးပမ်းဆောင်ရွက်ပေးခဲ့သူပါ
။ကွန်ဂိုနိုင်ငံသားမီယာတာဖွားပါရဂူဒေါက်တာဒက်ဒစ်မူဂိုဂီကတော့ဘူကာဗိုမှာပန်စည်းဆိုတဲ့ဆေးရုံကိုမှတ်တည်ခဲ့ပြီး1990ခုနှစ်ကစလို့ကွန်ဂိုဒုတိယပြည်တွင်းစစ်အတွင်းအဓမ္မပြုကျင့်မှုကိုစစ်လက်နဲ့တွင်အသုံးပြုခဲ့တဲ့လက်နက်ကိုင်သဘုံတွေရဲ့လူမဆန်စွာပြုကျင့်မှုကိုခံခဲ့ရတဲ့ကွန်ဂိုအမျိုးသမီးတွေကိုကုစားပေးခဲ့ရမှာတနည်း18နှစ်လောက်ကနေ့စဉ်ခွဲစိတ်ကူတာမှု10ချိန်လုပ်ခဲ့ပြီးအမျိုးသမီးတွေဘဝပြန်လည်ထူထောင်ရေးအတွက်ကြိုးပမ်းပေးခဲ့သူဖြစ်ပါတယ်အန်တိုနီယိုဂူတရက်စ်က
ဒေါက်တာဒန်နစ်မူကွေဂေ has been a fearless champion for the rights of women caught up in armed conflict
ဒေါက်တာဒန်နစ်မူကွေဂေဟာစစ်နဲ့ဆွေးကံပြည်ပခန့်မှာအမှတ်ပြုခြင်းခံရသူဂုံးမှုဖြတ်ခံရသူတွေနဲ့အခြားရဆက်ကြံကြုတ်လာတဲ့ချိုးဖောက်မှုတွေကိုခံစားခဲ့ကြရတဲ့အမျိုးသမီးများအခွင့်အရေးအတွက်စက်တီရှိရှိဆေးရှုဆောင်ရွက်ခဲ့သူပါသူသက်အန္တရာယ်ထင်ကျောက်ချင်းခံရပေမဲ့သူဟာကွန်ဂိုသမ္မတနိုင်ငံမှာပန်စီဆေးရုံကိုဖွင့်လှစ်ပြီးဆေးဝါးကူးစားပေးခဲ့သူပါကုလသမဂ္ဂကသူ့ရဲ့ကြိုးပမ်းမှုတွေကိုထောက်ခံအားပေးခဲ့ပါတယ်ဆေးအတွင်းအမျိုးသမီးတွေအပေါ်တုံ့နှုတ်ထောက်ချပွဲပြစ်မှုတွေကျူးလွန်ခဲ့ကြတာတွေနဲ့ပတ်သက်လို့သူကကမ္ဘာကနိုးကျမှုရအောင်စွန့်ဆောင်နိုင်ခဲ့သူဖြစ်ပါတယ်သူဟာကျန်ကျင်တဲ့ခွဲစိတ်ဆရာဝန်တူအရင်နဲ့ပြင်းထန်တဲ့ဒဏ်ရာဒဏ်ချက်တွေကိုခံစားခဲ့ကြတဲ့အမျိုးသမီးတွေကိုကူစားပေးခဲ့တဲ့အပြင်စိတ်ဓာတ်ကိုပါပြန်လည်ခိုင်မာအောင်လုပ်ပေးခဲ့သူပါ
မူရတ်နာဒီယာရောဒေါက်တာဒက်နစ်မူဂိုဂီရောနှစ်ဦးလုံးတို့ဟာဆာကရော့ဖ်ညင်ချန်ရေးဆုရှင်တွေလည်းဖြစ်ကြပါတယ်ဒေါက်တာမူဂိုဂီကနိုဘယ်ညင်ချန်ရေးဆုချီးမြှင့်ခံရမှုနဲ့ပတ်သက်လို့အခုလိုပြောခဲ့ပါတယ
် The Nobel Prize is for usOn the expression that the international community understand and there is a recognition of the
Nobel Prize ဆုကုလိုချီးမြှင့်ခြင်းဟာလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုခံကြရတဲ့အမျိုးသမီးတွေခံစားရမဲ့ဘေးထောက်ကကို ိုင်ငံတကာကနားလည်သဘောပေါက်တယ်ဆိုတာကိုအတိအမှတ်ပြုရရောက်ပါတယ်ဒီလိုနိုဘယ်ငြိမ်းချမ်းရေးဆုဟာအမျိုးသမီးတွေကိုရည်စူးတာဖြစ်တယ်လို့ကွန်ဂိုအတွက်လည်းငြိမ်းချမ်းရေးဆုဖြစ်ပါတယ်ဒါကြောင့်ကွန်ဂိုတနိုင်ငံလုံးစီးလုံးညီညွတ်ကြပြီးငြိမ်းချမ်းရေးအတွက်ဆောင်ရွက်ကြပါစို့ငြိမ်းချမ်းရေးဟာလူတဦးတယောက်တည်းနဲ့တိဆောက်လို့မရပါဘူးကွန်ဂိုမှာလူတိုင်းပါဝင်ကြိုးပမ်းရမှာဖြစ်ပါတယ
်ရာစဒီလူခွေလှူရှာသူနာဒီယာမူရတ်ကတော့နိုဘယ်ငြိမ်းချမ်းရေးဆုအချင်းချင်းခံရမှုတွေသူ့တဲ့တာဝန်ပူကြီးလာတယ်လို့ဆိုပါတယ
်အာနီ قطع الطريق كل الساعة بالاربع سنوات اللي
ဖြစ်ခဲ့တဲ့လင်းနဲ့ဟာကျမအတွက်တိတ်ကိုခက်ခဲလှပါတယ်ကျမခံစားရတဲ့ဒုက္ခတွေအကြောင်းအများကြီးအောင်ကျမစူးစမ်းခဲ့ပါတယ်ကျမဆောက်ထုတ်ခဲ့ပြီးတဲ့နောက်ကျမကိုယ်တွေခံစားချက်တွေအကြောင်းထုတ်ဖို့ပြောချင်စိတ်တိတ်မရှိတော့ပါဘူးကျမအကြောင်းမပြောတော့ဘူးလို့ကျမစဉ်းစားခဲ့တယ်တခြားမိန်းကလေးတွေလိုကြောင်းတက်ဖို့အတွက်ဦးစားပေးချင်ခဲ့ပါတယ်ဒါပေမဲ့အခုတော့ကျမအပေါ်မှာတာဝန်ကြီးတရကျလာပြီလို့ကျမခံစားရပါတယ်။နိုဘယ်ဆုဆိုတာကကမ္ဘာတဝန်းငြိမ်းချမ်းရေးအတွက်ရုန်းကန်ခဲ့တဲ့ကြိုးပမ်းခဲ့ကြတဲ့သူတွေကိုဆုချီးမြှင့်တာဖြစ်တော့ကျမအတွက်တာဝန်ကြီးဖြစ်လာပါပြီ။ကျမအနေနဲ့မိသားစုရောအနာဂတ်ရောတိတ်ခါရောဆုံးရှုံးခဲ့ရတာဖြစ်ပါတယ်။ကျမဘဝကိုဆက်ပြီးရင်ဆိုင်ဖို့အတွက်အားအင်တွေကုန်ခန်းခဲ့ပါတယ်။လိမ်ပိုင်းဆိုင်ရာအကျန့်ဖက်ခံခဲ့ရတဲ့တန်ပေါင်းများစွာရှိတဲ့အမျိုးသမီးတွေအနေနဲ့ကျမတဦးအပါဝင်ဖြစ်ပါတယ်။ဒီအမျိုးသမီးတွေအတွက်တရားမျှတမှုရရှိဖို့လိုအပ်ပါတယ်။အမျိုးသမီးတွေရဲ့အတန်တွေကိုလူတွေကြားသိလက်ခံစေခြင်းနဲ့သူတို့ခံစားခဲ့ကြတဲ့ဆိုးဝါးလှတဲ့ဘဝအကြောင်းကိုအမျိုးသမီးတွေအနေနဲ့ထုတ်ဖော်ပြောကြားသင်ကြပါတယ်
။နာဒီယာမူရတ်ဟာမူဆိုးမျိုးမှရောင်းစားခံခဲ့ရပြီး ISIS တူလက်ထက်ကလူမြောက်ခဲ့တဲ့အချိန်ကစလို့ရာဇဝီအမျိုးသမီးတွေလွတ်မြောက်ရေးအတွက်ကြိုးပမ်းခဲ့သူဖြစ်ပါတယ်။သူဟာကုလသမဂ္ဂမူရည်စည်းနဲ့ရာဇဝတ်မှုနှိမ်နင်းရေးဆိုင်ရာချစ်ချည်ရေးတန်တမာနဲ့ဖြစ်ပါတယ်။ရာဇဝီအမျိုးသမီးများအရေးကဘာကတည်အောင်နှိုးကြမှုဆောင်ရွက်ရာမှာလူခွေးရှင်နေအယ်မာကလူနီနဲ့လည်းသူကလက်တွဲဆောင်ရွက်ခဲ့သူပါ။ကုလသမဂ္ဂညီလာခံကြီးမှအယ်မာကလူနီနဲ့အတူနာဒီယာတို့ကနှိုးကြမှုရရှိစေဖို့ကြိုးပမ်းရာမှာအယ်မာကလူနီကNadia Pia ne patelu khulu byo ke ba le.
Two summers ago, her life as a 21-year-old student was shattered when ISIS took over her village. She was forced to get in a nick
with Kalaga. Tu ha atet 27 ni chang tu ywe ma bwa pye khe ya ba le. ISIS ga tru ywa go win tain ke de. Tu ame tu ko ne maung dwe atat khan ya bu tu shei twin kho twa da bu tu twi ke ya de. 16 ni ywe tu tu ma le ko le ISIS ga kho twa ke de.နာဒီယာကိုတိုင်ကလည်း IS ရှမ်းဖက်သမားတယောက်လက်ကနေနောက်တယောက်လက်ကိုလွှဲပြောင်းခံခဲ့ရတယ်။သူကိုသူတို့ဘာသာအရအတင်းအဓမ္မဝိပယူခိုင်းနေအလှပြင်ခိုင်းနေပြီးတော့အဓမ္မပြုကျင်နေတညတော့ IS တွေဝိုင်းအဓမ္မပြုကျင်လို့သူသတိမေ့သွားခဲ့ရတယ်လို့အယ်မာကလူနီကပြောပြခဲ့တာပါ။ဒါပေမဲ့နာဒီယာဟာသူ့ဘဝကိုရဲရဲကြီးရင်ဆိုင်ခဲ့သူဖြစ်တယ်လို့လည်းအယ်မာကလူနီကပြောပါတယ်။
She has defied all the labels that life has given her.
Orphan. Nadia ha tu bwa ma chung twi ya de akhet khe dwi ko chaw twa nai ga tu ba. Bi ba me phit de atama pyu chin khan ya de, leng jun pyu khan ya de, dukkha de phit khe de. Tu ko dai ne bwa tit twi ko thu taw nai ga de. Bwa ko tatti shi shi yin san ye ga de, ya sadi khong saung phit de, a myo thami a chaw daw saung phit de, no ba nyin chan ye su shin phit de, a mi tin twin khan ya de.ကုလသမဂ္ဂမူရည်စည်းနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဆင်ရချစ်ချစ်ရေးတန်တမာနဲ့ဖြစ်ခဲ့တယ်။နာဒီယာအတွက်ကျမဂုဏ်ယူပါတယ်။ကျမတို့ဒွေနေနဲ့နာဒီယာကြုံတွေ့ခဲ့ရတဲ့အဖြစ်ဆိုးတွေကိုအကအကွယ်မပေးနိုင်ခဲ့တဲ့အတွက်တောင်းပန်ပါတယ်။နာဒီယာရဲ့ဘဝကိုဖျက်ဆီးဖို့ကြိုးစားခဲ့ကြသူတွေကိုအသိပေးလိုပါတယ်။နာဒီယာမူရတ်ဟာဘဝကိုအရှုံးမပေးဘူး။တတိရှိရှိအမြဲပဲထုတ်ဖော်ပြောကြားသွားမယ်သူဆိုတာပါပဲလို့အယ်မာကလူနီကပြောသွားခဲ့တာပါ။2018နိုဘယ်ငြိမ်းချမ်းရေးပူးတွဲဆုရှင်ဖြစ်လက်ခံရရှိမဲ့ဒေါ်လာ5သိန်းကိုလေအကြမ်းဖက်ခံရတဲ့ရာဇဒီစီးရီးယားနဲ့အီရတ်အမျိုးသမီးများအရေးအတွက်လှူဒန်းဖို့ရည်ရွယ်ကြောင်းလည်းဆုရှင်နာဒီယာမူရက်ကပြောကြားခဲ့ပါတယ်လို့ကျင်းပြရင်းဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင
် အဲ့တော့မြို့သူဇာတ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့သိပ္ပံနဲ့နီးပညာအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတာဖြစ်ပါတယ်
န်းတိုက်စားမှုကိုအကာအွယ်ပေးပြီးရေသရော်တွေပောက်ပွားရှင်တန်ရာရဲဝင်းကိုဖန်တီးပေးတဲ့လူမှုရောတွေဆုံးရှုံးရဲ့အန်ဒီကြုံတွေ့နေရတဲ့ကမ္ဘောဒီးယားကနေရာလေးတနေရာအကြောင်းဒီတစ်ပတ်မှာပြောပြပါရစေ။ကမ္ဘောဒီးယားနိုင်ငံတောင်ပိုင်းကကမ်းရိုးတန်းတစ်လျှောက်မှာလူမှုရောတွေရှိပြီးဒီလူမှုရောတွေဟာဒေသခံထောင်ပေါင်းများစွာအသက်ရှင်ရပ်တည်ရေးအတွက်အဓိကအထောက်အကူဖြစ်တဲ့ငါးတွေပျော်ဆန်းရနေရာဖြစ်ပါတယ်။ဒါပေမဲ့လည်းခေတ်နှစ်တိုးတက်လာတဲ့ကမ္ဘောဒီးယားအတွက်အဲ့ဒီဒေတာမှာဖွံ့ဖြိုးရေးစီမံကိန်းကြီးတွေကိုချလာတဲ့အခါဒေတာကန်တွေအတွက်အလောက်ကန်အခွင့်အလမ်းတွေရလာပြီမဲ့တစ်ဖက်ကလူမှုရောတွေရဲ့နှောင်ရည်အတွက်ချိမ့်ချောက်မှုတွေဖြစ်လာခဲ့ပါတယ်။ထိုင်းပင်လယ်ခွေတွေကိုစီးဝင်တဲ့ trapping ဆံကေမြည့်ရဲ့မြေဝဒေတာမှာလူမှုရောတွေအပြည့်ရှိနေတဲ့အတွက်တဘာဝဘေးရန်ကိုခုခံကာကွယ်ဖို့အတွက်အကောင်းဆုံးအရန်တားတစ်ခုဖြစ်နေပါတယ်။လမှုပင်တွေဟာတိုက်စားမှုဒဏ်ကိုအကာအကွယ်ပေးရုံမကပဲငါးနဲ့တခြားပင်တွေတကွာမျိုးကွဲအမြောက်အများချင်းလဲချက်စားကြတဲ့အဲ့ဒီဒေသမှာနေထိုင်တဲ့ရာနဲ့ချီတဲ့တငါတဲ့မိသားစုတွေအတွက်စားဝတ်နေရေးအတွက်ပါအားထားနေရတာဖြစ်ပါလေအခုတော့ဒေသဖွံ့ဖြိုးတိုးတက်ရေးအတွက်အစိုးရကနေကမ်းရိုးတန်းတစ်လျှောက်15မိုင်လောက်အရှိအတွင်းစီမံကိန်းအနည်းဆုံး6ခုချထားခဲ့တာပါဒီထဲမှာကောက်ကွင်းကတစ်ခုပိုလိုကလပ်နဲ့ရွက်လီကလပ်တို့အပြင်ကြီးမားတဲ့ကမ်းခြေအပန်းဖြေစခန်းလေးနှစ်ခုတည်းမင်းဆောက်လုပ်မှာပါ။ဒါအပြင်ခီးတဲ့အများပြားဆက်နဲ့ဒရုတင်မောစိတ်ကြီးကိုလည်းဆောက်လုပ်ဖို့ရည်ရွယ်ထားတာဖြစ်ပါတယ်။ဒေသဖွံ့ဖြိုးရေးအတွက်လုပ်နေတဲ့အထက်ကမြင်သာရာတစ်ခုကဒီတင်မောစိတ်ဆောက်ဖို့အတွက်တောင်တူးတာနဲ့ကမ်းရိုးတန်းကအပင်တွေကိုရှင်းပစ်နေတာဖြစ်ပါတယ်။လူမှုရောတွေလည်းပြုံးနေပါပြီ။ဒါကြောင့်ဒေသခံတွေကတော့ဒီဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်စီကားလာမှနဲ့ဆက်သွယ်ရေးအတွက်ပါအကျိုးခံစားကြရမယ်ဆိုတာကိုသိနေကြပါမယ်။သူတို့အားထားနှီးခိုးနေရတဲ့ပင်လယ်ခွေဒေတာကြီးထိကြိမ်မှာကိုပူနေကြတာဖြစ်ပါတယ်။ဒီဒေတာကတန်ကအလုံးနဲ့အတက်မွေးကြတဲ့ပရစ်စမတ်ရွာကရွာတကြီးဥနက်ဆန်ကတော့သူ့ရွာသားတွေအရင်လိုဝင်ဝင်မဖြောင့်တော့ဘူးလို့ညီးပါတယ်
။ပင်လယ်ဘောင်သားမင်းလည်းပဲဘတ်ဘောင်ချာ
ကျွန်တော်တို့ရဲ့တရားစာတာတွေအများကြီးဆုံးရှုံးခဲ့ရပါပြီ။အရင်တုန်းကဒီလူမှုတော်ကြီးကအကျယ်ကြီးရှိတာပါအခုနောက်ပိုင်းလူမှုပင်တွေတော်တော်များများအခုတ်ခံလိုက်ရလို့ကျွန်တော်တို့ငားတွေလည်းတိတ်မရတော့ပါဘူး။ကနန်းတွေပစုံတွေလည်းတိတ်ပြီးတော့မရတော့ပါဘူး။ကျွန်တော်တို့အဖွဲဖွဲပြီးတော့အပင်တွေပြန်မဆက်ခင်ကပိုတော်ဆိုးပါသေးတယ်။အခုနည်းနည်းပိုကောင်းလာပြီမဲ့ဟိုအရင်တို့လူမှုတော်တွေခုတ်မပစ်ခင်ကလိုမျိုးတော့ပြန်မရတော့ပါဘူး
။လူမှုတော်တွေပြုံးကုန်တာဟာတငါတဲ့တွေဝင်ဝင်ရော့သွားစေတာဖြစ်ပါတယ်။ငားရဖို့အတွက်ပင်လေပင်တွေကိုပိုးပြီးတော့ဝေးတဲ့နေရာမှာတော့ပြီးဖမ်းကြရမှာမို့သူတို့ဆက်လေတွေအတွက်စီပိုပြီးဖြစ်ဖို့လိုလားတယ်လို့အချိန်နဲ့ပိုးပြီးကုန်ကြရတယ်လို့ပြောပါတယ်။ပိုဆိုးတာကသူတို့ရဲ့လူမှုရောတွေပြုံးကုန်တာဖြစ်ပြီးဒါကသူတို့ကိုတိတ်ကိုထိခိုက်စေတယ်လို့ဆိုပါတယ်
။ဒါလည်းဘတ်ဘုံပရိပရိကောင်ကောင်နဲ့ပိုကောတ်က
ငွေရပေါက်လမ်းကြောင်းနဲ့အားလုံးကငွေမဝင်တော့တဲ့အတွက်လူတိုင်းကိုထိခိုက်စေတာပါ။အပင်တွေမရှိတော့ပင်လယ်စာတွေမရတော့ပါဘူး။လူမှုပင်တွေမကဘူး။ငါးစက်ချက်တွေလည်းအဖြစ်ရှိခံရပါတယ်။လူမှုပင်တွေဆုံးရတယ်လို့ငါနဲ့ကျွန်တော်တို့ရဲ့ဝင်ငွေတွေပါအတော်ကျကုန်ပါလေ
လူမှုပင်တွေပျက်စီးရတာဟာပင်လယ်တော်ဝါတွေရဲ့ဇက်ကျက်တွေပျက်ကုန်တယ်လို့တိုက်စားမှုဒဏ်ကိုခံနိုင်တဲ့အရန်သားပါပျက်စီးခဲ့ရတာဖြစ်ပါလေဒါအပြင်လူမှုရောတွေဟာနှစ်ပေါင်းများစွာကာဗွန်ကိုဖမ်းယူတင်စီထားနိုင်စွမ်းရှိတာမို့လူမှုပင်တွေဆုံးရှုံးရတာဟာကမ္ဘာကြီးပူနွေးလာမှုနဲ့ရာသီဥတုပြောင်းလဲမှုမှာအဓိကကျတဲ့မလိုလားအပ်တဲ့ကာဗွန်မျိုးကိုခြေဖြတ်ပေးနိုင်တဲ့စနစ်ပါဆုံးရှုံးရတာလို့တဘာဝတော်ရင်ထင်းသိင်းမိတ်ဆွေများအဖွဲ့ကတိတ်ပန်နဲ့ကမ္ဘာဖွံ့ဖြိုးရေးဆိုင်ရာဒါရိုက်တာသောမတ်ဂရေးကပြောပါတယ
် Mangrove soils are amongst the most carbon rich soils on the planet and it is
destructive ဒီလိုမျိုးတွေကမြေစီးဟွားတွေဟာကမ္ဘာပေါ်မှာကာဗွန်အကျွဲဝါစုမြေစီးတော်မျိုးဖြစ်ပါတယ်ဒီလူမှုရောတွေကိုဖျက်ဆီးရဟာလေထုထဲကိုကာဗွန်ဒိုင်အောက်ဆိုက်ဓာတ်တွေအများကြီးရောက်သွားစေတဲ့အတွက်ကမ္ဘာရာသီဥတုအပြောင်းအလဲအတွက်လည်းဖြစ်စေပါတယ်လူမှုရောတွေရဲ့နောက်အရေးကြီးတဲ့အချက်ကဇီဝမျိုးရေးအများအပြားအတွက်တကယ့်ကိုအရေးပါပါတယ်။ငါးနဲ့တခြားရေသတ္တဝါမျိုးရေးပေါင်းမြောက်များစွာအတွက်စားပောက်ဖို့ရောရှင်သန်လှုပ်ရှားဖို့အတွက်ပါအကောင်းဆုံးနေရာကလူမှုရောဖြစ်ပါတယ်။ဒါကြောင့်ကမ္ဘောဒီးယားကကန်ယူဒန်ဒေသခံတွေအတွက်ဒီလူမှုရောတွေမရှိရင်မဖြစ်ပါဘူး
။လူမှုရောတွေရဲ့အရေးပါပုံကိုသိလာနေပြီဖြစ်တဲ့ဒေသခံတွေဟာကြံလူမှုပင်တွေဆက်ပြီးတော့မပြုံးရအောင်ထိန်းသိမ်းရေးတွေစပြီးလုပ်ဖို့ကြိုးစားကြပါတော့တယ်။2011ခုနှစ်လောက်ကစပြီးဒေတာကန်တွေဟာကမ်ပုတ်လမှုရောဆိုတဲ့နာမည်နဲ့ NGO အဖွဲ့တစ်ခုကိုဖွဲ့ခဲ့ပါတယ်။ဒီအဖွဲ့မှာတဘာမဝင်းကျင်ထိန်းသိမ်းအသိရှိတဲ့ခီးသွားတွေနဲ့ကျောင်းသားတွေပါပါဝင်လာပြီးအဲ့ဒီဒေတာတွေမှာပဲ
VOA စနေမနေ့ခင်းအစီအစဉ်လေးကိုမနေ့ခုနှစ်ရက်ကြီးဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA American တန်ကနေအခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုနားဆင်နေကြတာပါအခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်အောင်လင်းကကြီးညာပေးပါတယ်ခင်ဗျာ
တူရကီနိုင်ငံမှာအမေရိကန်သင်္ဘောဆရာတူဖမ်းခံထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့တူရကီနိုင်ငံကြားတန်တမာရေးတင်းမာမှုတွေရှိခဲ့တာအခုတော့အဆုံးသတ်သွားပါပြီ။ခရီးရန်သင်္ဘောဆရာအန်ဒရူးဘန်ဆန်ကိုတူရကီတရားရုံးကနေချေချုပ်ကနေပြီးတော့လွှတ်ပေးဖို့မနေ့တုန်းကပဲအမိန့်ထုတ်ပြန်ခဲ့ပါတယ်။ဒီနေ့ပဲသင်္ဘောဆရာဘန်ဆန်အမေရိကန်ကိုပြန်လာဖို့ရှိပါတယ်။သင်္ဘောဆရာဘန်ဆန်မှာအပြစ်ရှိတယ်လို့တူရကီတရားရုံးကဆုံးဖြတ်ခဲ့ပြီးတော့ထောင်ဒဏ်3နှစ်တလချမှတ်ခဲ့ပေမဲ့သူဖမ်းခံထားတာနည်းနည်းရှိခဲ့တာကြောင့်ပြန်လွှတ်ပေးလိုက်ပါတယ်။တူရကီနိုင်ငံအစ္စတန်ဘူမြို့ဆော်ဒီကောင်စစ်ဝင်ရုံတင်မှာဆော်ဒီသတင်းတော့ဂျမီလ်ခချိုဂီကိုတပ်ပြလိုက်တဲ့ဆိုတဲ့အထောက်အထားတွေပို့ပြီးတော့ရရှိနေပြီမဲ့လေဒီလနောက်ပိုင်းဆော်ဒီအာရေဗျာမှာကျင်းပမဲ့နိုင်ငံတကာရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံကိုစီစဉ်ထားတဲ့အတိုင်းပဲသူ့အနေနဲ့တက်ရောက်မယ်လို့အမေရိကန်ဗန်နိုင်းဝန်ကြီးစတီဖင်မနူချင်ကနေတော့ကပဲပြောခဲ့ပါတယ်နယူးယောက်ကဒီဝေါ်စထရီးထိပ်တန်းပန်လုပ်ငန်းရှင်တွေကလည်းဆော်ဒီမကျင်းပမဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံကိုတက်ရောက်မှာပါတခြားနိုင်ငံကစီးပွားရေးထိပ်တန်းကုမ္ပဏီတွေကတော့ဒီစီးဝေးကိုတက်ဖို့ငြင်းပယ်နေပါတယ်ဖိလစ်ပိုင်မှာလူသေးပြောက်များတဲ့မြို့စေဝါဆိုင်ရာနေနေမှုတွေရှိနေတာကြောင့်လူခွေရေးအဖွဲ့အစည်းတွေရဲ့ပြစ်တင်ဝေဖန်မှုတွေရှိနေတယ်ဆိုပေမဲ့ကုလသမဂ္ဂလူခွေရေးကောင်စီရဲ့အဖွဲ့ဝင်နိုင်ငံဖြစ်ဖိလစ်ပိုင်နိုင်ငံကိုရွေးချယ်ခဲ့ပါတယ်အော်တိုဘာလ၁၂ရက်နေ့ကပဲဖိလစ်ပိုင်နိုင်ငံအနေနဲ့ကုလသမဂ္ဂလူခွေရေးကောင်စီရဲ့အဖွဲ့ဝင်နိုင်ငံဖြစ်ရွေးချယ်တဲ့အကြောင်းဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးကကြေညာပါတယ်မဲခွဲဆုံးဖြတ်ချက်အရ192မဲမှာ165မဲကဖိလစ်ပိုင်နိုင်ငံကိုထောက်ခံမဲပေးခဲ့တာ
ပါ။ထိတ်တန့်ရောက်နိုင်ငံတကာသတင်းကြေညာကိုကုကြောင်းလင်းကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနက်စီစဉ်ထုတ်လို့ရမှုကမက်အင်ဂျင်နီယာဖြစ်ပြီးတော့အသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လင်းပေးမယ့်အစီအစဉ်လေးကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ကြကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ခင်ဗျာနိုင်ငံတကာသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့တင်မှာကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မွေးပါခင်ဗျာ
This program has come to you from the Voice of America, Washington.